Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်တာချင်ပါခင်ဗျာ VOA American တမ်းမြမပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ24ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွှင့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ3240နဲ့49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထုတ်ချတဲ့သတင်းတွေကတော့တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲစတင်ကျင်းပနေပါပြီစီးရီးယားနိုင်ငံမှာ IS အကြမ်းဖက်သမားတွေထံကမြို့တချို့ကိုပြန်လည်တင်ပြနိုင်နေပြီဖြစ်ပါတယ်အစ္စလာမ်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ်ရာမဒန်ဥပုလ္လစတင်တဲ့အထိမ်းမှာညစာဆောက်ပွဲကိုတနင်္လာနေ့ညကအင်ဂျီရောမှာသမ္မတဘရက်အိုဘားမားကအခမ်းကျင်းပခဲ့ပါတယ်ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထိမ်းမှာဆိုရင်တော့
We're proud, by the way, to have Wei Wei Nu with us tonight, a former political prisoner who's working on human rights issues.
Tenin lan ni nya tamara aim pyu lo ma pyu lo khe de Islam Bada wa phi nya sa sa wae chin pa chin ma tet yaut tu nyi ma lu khwin yi lou sha tu ma Wei Wei Nu ko chu su nok khon set de saka tamara Obama pyo cha twa da phit par de ma cha kan ma tin set pi me tadin lwa le de ma a pye song na sin ya ba me. A la pyin sit tak ka pyet tat lu te song twa de tadin daw ku pa yi a mu ne pat tet pi lo sit tak phak ka tat te de ko ပထမဆုံးတရားရုံးတင်ပြီးတော့စစ်ဆေးနေတဲ့သတင်းထမ်းနိုင်ငံမှာလူကုန်ကူးမှုကိစ္စစုံစမ်းစစ်ဆေးနေတဲ့အခြေအနေရဲ့အကြောင်းစလာတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာနဲ့အင်ကာညဒရိုက်ဒီလိုင်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံစလုံးကဆိုးရိမ်မှုရှိတဲ့ကိစ္စရပ်တွေကိုအောင်မြင်စွာဖြေရှင်းဆောင်ရွက်မှုအပေါ်ကမ္ဘာကြီးကအကူအညီပြုနေကြောင်းပြောကြားပြီးတရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဖွင့်လှစ်ပေးလိုက်ပါတယ်။အဲဒီဆွေးနွေးပွဲအတွင်းဒီဆွေးနွေးပွဲအတွင်းပြဿနာတွေအားလုံးကိုတထိုင်တည်းဖြေရှင်းနိုင်မှာမဟုတ်ပေမဲ့ပြဿနာတွေပြည်လည်ရေးကိုဥတည်ပြီးလှုပ်ဆောင်သွားကြဖို့လိုအပ်ကြောင်းအမေရိကန်နဲ့တရုတ်နိုင်ငံအကြားကကွဲပြားမှုတွေကိုပုံမှန်လင်းလင်းပဲဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားပါတယ်။နေရကြပြုလုပ်မဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲတွေအတွင်းလုံခြုံရေးကိစ္စအပါအဝင်ဥရုယာတီပြောင်းလဲမှုဆိုင်ရာစင်ခေါ်မှုတွေကိုဘလို့ပူးပေါင်းတိုးမြင့်ဆောင်ရွက်ကြမလဲဆိုတာနဲ့သဘောထားမတိုက်ဆိုင်မှုတွေကိုအပြေရှာတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်မှုတက်ဖြည့်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့နဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာတရုတ်နိုင်ငံကကျွန့်တိဆောင်နေတဲ့ကိစ္စအစရာတွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။တချို့ကိစ္စရပ်တွေမှာနိုင်ငံအကြားသဘောတူညီချက်မရနိုင်ပဲဖြစ်နေတယ်လို့ကမ္ဘာစီးပွားအင်အားကြီးနိုင်ငံအကြာအရာရာမှာသဘောတူညီမှုမရှိဘူးဆိုတာကိုတရုတ်ဒုသမ္မတဝန်ယန်ကဝန်ခံပြောကြားသွားပါတယ်။ဒါပေမဲ့တွဲဆုံဆွေးနွေးတဲ့နီလန်ဟာထိတ်တဲရင်ဆိုင်ရေးနီလန်နဲ့ပိုလှုပ်ဆောင်တဲ့နီလန်ဖြစ်ကြောင်းတရုတ်နဲ့အမေရိကန်တို့အနေနဲ့ထိတ်တဲရင်ဆိုင်ရေးဆိုတဲ့လမ်းဟောင်းကိုမရွေးချယ်တင်ကြောင်းဒုသမ္မတဝန်ကြီးကပြောကြားသွားပါတယ်။
ဆီးရီးယားမှာကတ်ဦးဆောင်တဲ့တပ်ဖွဲ့တွေဟာ IS အစ္စလာမစ်အုပ်စုတစ်ချိန်ကထိမ်းချုပ်ခဲ့တဲ့မြို့ကိုပြန်လည်သိမ်းပိုင်နိုင်ခဲ့ပြီးနိုင်ငံတွင်း IS ခြေကုပ်အမာခံစခန်းရှိရာကိုချီတက်ရမှာတိုးတက်မှုတွေရရှိခဲ့ပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူအပြင်အချို့သဘုံအုပ်စုတွေရဲ့အကူအညီနဲ့အိမ်အစ္စာမြို့ကိုအင်္ဂါနေ့ကပြန်လည်သိမ်းပိုက်ခဲ့တယ်လို့YPG cut တပ်ဖွဲ့ဝင်တွေကပြောပါတယ်။ဒါအပြင်ဆော့ဆော့ပိုင်းကစီးရီးယားမြောက်ပိုင်းမှာရှိတဲ့အဓိကစစ်ခန်းတစ်ခုကိုလည်း cut တပ်ဖွဲ့တွေက IS စစ်သွေးကြွလက်ထဲကနေသိမ်းပိုက်နိုင်ခဲ့တာပါ။ Islamic စစ်သွေးကြွတွေဟာအင်းအစ္စာမျိုးကနေလုံးဝထွက်ခွာသွားပြီဖြစ်တယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကသတင်းပေးပို့ပါတယ်။ cut တပ်ဖွဲ့တွေခုလိုအင်းအစ္စာမျိုးနဲ့စစ်အခြေစိုက်စခန်းတက်မ93ခုကိုတမ93ကိုတင်ပိုင်နိုင်ခဲ့ပြီဆိုတဲ့သတင်းကိုတော့အမေရိကန်ကာဝေးဝင်ကြီးဌာနကအတည်ပြုပေးနိုင်ခြင်းမရှိသေးပါဘူးရှင
်။နေတိုမဟာမိတ်နိုင်ငံတွေအပေါ်ရုရှားနိုင်ငံနဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ချင်းချမှုတွေကနေကာကွယ်နိုင်မှုအတွက်ဘော်လ်တစ်နိုင်ငံတွေအပါအဝင်ဥရောပတိုက်တွင်းကနိုင်ငံပေါင်း6နိုင်ငံမှာတင်ကားအစီ150နဲ့တခြားစစ်လက်နက်ကြီးတွေအမေရိကန်ပြည်ထောင်စုကကြိုတင်ချထားမှာဖြစ်ပါတယ်။အဲဒီလက်နက်တွေချထားမဲ့အစီအစဉ်ကိုဘော်လ်တစ်နိုင်ငံတွေဖြစ်ကြတဲ့အက်စတိုနီးယား၊လစ်သူဝေးနီးယားနဲ့လတ်ဗီးယားအပါအဝင်ဘူလ်ဂေးရီးယား၊ရိုမေးနီးယားနဲ့ပိုလန်နိုင်ငံတို့ကသဘောတူလိုက်ကြပြီဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအက်စတိုနီးယားနိုင်ငံမြို့တော်တာလင်းမြို့မှာသတင်းတောက်တွေကိုအင်ကာနေကပြောပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို ရုရှားကမနစ်ကတင်ပိုက်လိုက်ပြီးတဲ့နောက်နေတိုမဟာမိတ်တပ်ဖွဲ့အနေနဲ့စီးရဲလက်ကျင့်မှုတွေနဲ့အဖွဲ့ဝင်တွေရွှေ့ပြောင်းနေရာချထားတဲ့အစီအစဉ်တွေတိုးမြင့်လှုပ်ဆောင်နိုင်ဖို့နဲ့အရေးပေါ်အခြေအနေနဲ့ကြုံလာရင်ထုတ်သုံးလို့ရနိုင်မဲ့စစ်လက်နက်တွေတိုးလောင်ထားရေးတို့အတွက်နေတိုခေါင်းဆောင်တွေကသဘောတူထားကြတာပါကြိုတင်ချထားမဲ့အဲ့ဒီလက်နက်ပစ္စည်းတွေဘယ်နေရာမှာထားမယ်ဆိုတာကိုအတိအကျမပြောပေမဲ့အဲ့ဒါတွေဟာမရွှေ့မပြောင်းနိုင်တဲ့အနေထားမျိုးမဟုတ်သလိုပုံမကောင်းမွန်တဲ့တင်နန်းပို့ချရေးကိုလွတ်ဆောင်နိုင်မှာဖြစ်ပြီးဥရောပတိုက်တွင်တပ်ဖွဲ့တွေရွှေ့ပြောင်းရေးအတွက်လွယ်ကူစေမယ်လို့ဝန်ကြီးကာတာကပြောပါတယ
်။ American ပြည်တွင်းစစ်အတွင်းလွှင့်တူခဲ့တဲ့ Confederate အလံကိုလွှတ်တော်ဝင်အတွင်းကနေဖယ်ရှားပစ်ဖို့တည်နယ်အုပ်ချုပ်ရေးမှူး Nikki Haley ကမေတ္တာရပ်ခံခဲ့ပြီးနောက်တောင်ကယ်ရိုလိုင်းနားပြည်နယ်လွှတ်တော်ကဒီကိစ္စကိုအခြေတင်ဆွေးနွေးဖို့သဘောတူခဲ့ပါတယ်။လူမျိုးရေးခွဲခြားမှုနဲ့ကြေးကျွန်စနစ်ကိုကိုးစားပြုတယ်လို့ဆန္ဒပြသူတွေကယူဆတဲ့ဒီအလံကိုလူထုရှေ့မှောက်မှာမထားဖို့လွှတ်တော်အမတ်တွေကိုဒေသခံရာပေါင်းများစွာတို့ကအင်္ဂါနေ့ကCharles Stemmer ရှိတဲ့လွှတ်တော်ပြင်ပတ်မှာတောင်းဆိုခဲ့ကြတာပါဒီကိစ္စကိုအခြေတင်ဆွေးနွေးဖို့လွှတ်တော်ကသဘောမတူခဲ့ရင်အထူးညီလာခံတရက်ကိုခေါ်ယူမယ်လို့ Haley ကတင်းလာနေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်က Charles Stemmer ရှိတဲ့ဖျားခရစ်ယာန်ဖျားရှစ်ခိုးကျောင်းမှာအာဖရိကနယ်ပါအမေရိကန်ကိုဦးတို့ကိုပြတ်တက်ခဲ့တဲ့လူပြူလူငယ်တနက်သမားကဒီပြည်ရင်းစစ်အလံကိုကင်ထားတဲ့သူ့ရဲ့ရုပ်ပုံနဲ့သူ့ကိုယ်သူလူမျိုးရေးခွဲခြားသူဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တာပါရှင
် UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။အစ္စလာမ်ဘာသာဝင်တွေရဲ့ဘာသာရေးအထွန်းအမြတ်ရမဒန်ဥပုလ္လစတင်တဲ့အထိမ်းအမှတ်ညတာစာပွဲတစ်ခုကိုတင်းလာနေညကအင်ဂျူရောမှာတမရဘာရာကိုဘာမာကတဲခင်းအခံပြီးဘာသာရေးအရာမလို့မုံထားဘက်လိုက်တာကိုကန့်ကွက်ပြောဆိုတော့ပါတယ်။အစင်အလာရတဲခင်းအခံနဲ့အစ်ဖတာလို့ခေါ်တဲ့အဲ့ဒီဝါဖြေညတာစာပွဲတက်ရောက်ဖို့မြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားသူမတ်ဝဝေနုကိုလည်းတမရဥပမာကဖိတ်ကြားခဲ့ပါတယ်။တန်တပန်နေလွတ်တော်အမတ်တင်တဲ့အမေရိကန်နိုင်ငံသားမွတ်စလင်တွေအဲ့ဒီညတာစာပွဲကိုတက်ရောက်ခဲ့ကြတာပါ။ဒီဝါဖြေညစာစာပွဲဟာမိမိတို့ယုံကြည်ရဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတဲ့ချိုးဖောက်လို့မရတဲ့အခွင့်အရေးအပါအဝင်အမေရိကန်နိုင်ငံသားတွေအဖြစ်တူတူကစီနောင်ထားတဲ့လွတ်လပ်ခွင့်တွေကိုပြန်ပြီးအမှတ်ရစေတယ်လို့သမ္မတဥပမာကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကတန်ကရိုလိုင်းနားပြည်နယ်ချာစတွန်မြို့ကအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့ခရီးယံဖျားကြောင်တစ်ခုမှာတနက်နေ့ဝင်ပစ်လို့လူတွေတိုက်ဆုံးခဲ့ရတာအပါအဝင်ဘာသာရေးနဲ့ဆက်နွယ်တဲ့အကြမ်းဖက်ဖြစ်ရတဲ့ကိုသမ္မတဥပမာကပြစ်တင်ရှုံချခဲ့ပါတယ်
တောင်ကိုရီးယားဆိုရအတွက်တရှိုးလုံးမှုဆိုတဲ့ဆွဲချက်နဲ့တောင်ကိုရီးယားအမျိုးသားနှစ်ဦးကိုအလုတ်ကျန်းနဲ့ထောင်တန်းတသက်မြောက်ကိုရီးယားကချမှတ်လိုက်ပါတယ်။ပျုံယဲမှာကျင်းပတဲ့ရုံးတင်စစ်ဆေးမှုအတွင်းကင်ကွတ်ဂျီနဲ့ချိုချွန်ဂီလ်တို့နှစ်ဦးကိုနိုင်ငံတော်ပုံကံမှုနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကအင်္ဂါနေ့ကကြေညာသွားခဲ့ပါတယ်။နိုင်ငံပိုင်ရုပ်တံလွှင့်ပေါ်မှာပြသခဲ့တဲ့ရုပ်ပုံတွေအရတရားသူကြီးကစီရင်ချက်ကိုဖတ်ပြစဉ်ကမ်နဲ့အတူပြီးခဲ့တဲ့နှစ်ကဖမ်းဆီးခံခဲ့ရတဲ့ချိုဟာဥကောင်းငုံပြီးတော့ငိုနေပုံရခဲ့ပါတယ်။အမည်မဖော်ပြတဲ့တရားသူကြီးကဒီစီရင်ချက်ဟာအပြစ်သက်ဖြစ်ပြီးအယူခံဝင်ဖို့မရှိဘူးလို့ပြောခဲ့ပါတယ်။ဒီဖမ်းဆီးခံတောင်ကိုရီးယားအမျိုးသားနှစ်ဦးဟာ CNN ရုပ်တံလွှင့်နဲ့စကားပြောခွင့်ရခဲ့ပါတယ်။သူတို့ဟာတောင်ပိုင်းအတွက်တရှိုးလုတ်ခဲ့ကြတယ်လို့လည်း CNN ကိုဝန်ခံပြောဆိုခဲ့ကြပါတယ်။တောင်ကိုရီးယားဆိုရကတော့ဒီဆွဲချက်ကိုညှင်းဆို့ထားပါတယ်ရှင်
။ပြည်နယ်နိုင်ငံအတွင်းတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကြီးထွားနေတဲ့အချိန်တရုတ်နိုင်ငံကယထာ73စင်မာယူမဲ့ကိစ္စအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဟနွိုင်းမြို့မှာပထမဆုံးအကြိမ်တည်ဆောက်တဲ့ဂုံးကျော်ယထာစီမံကိန်းမှာအသုံးပြုမဲ့ဒေါ်လာတန်း60ဘူတန်ဖိုးရှိတဲ့ယထားတွေဝယ်ယူမဲ့အစီအစဉ်ပေါ်အွန်လိုင်းဘလော့တွေနဲ့လူမှုကွန်ရက်တွေမှာဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်တရုတ်နိုင်ငံတို့ပစ္စည်းတွေအရေးအသွေးတွေပေါ်ဆွေးနွေးနေကြတဲ့အတွက်အခုယထားဝယ်မဲ့အစီအစဉ်ကိုကန့်ကွက်နေကြတာကိုနားလည်ပေးလို့ရနိုင်တယ်လို့ဖွံ့ဖြိုးမှုလေ့လာရေးဌာနကညွှန်ကြားရေးမှူးဟောင်းငွေခွန်အားကပြောပါတယ်ဒီယထာစီမံကိန်းအတွက်ယင်းဒီငွေကိုတရုတ်နိုင်ငံကချိထားတာလို့ဆိုပါတယ
်ကနေဒါနိုင်ငံမှာကျင်းပနေတဲ့2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာချန်ပီယံနှစ်ကြိမ်တိုင်ရရှိခဲ့ကြတဲ့အမေရိကန်နဲ့ကိုလံဘီယာအသင်းတို့တင်းနာနေကကစားရမှာအမေရိကန်က2ဂိုးဂိုးမရှိနဲ့အနိုင်ရရှိသွားပါတယ်ဒါကြောင့်တောက်ကြနေဂျွန်လ26ရက်နေ့မှာအော်တဝါမှာတရုတ်အသင်းနဲ့ကွာတာဖိုင်နယ်ကန်ကြမှာဖြစ်ပါတယ်ဒါဟာ1996ခုနှစ်ကဒီအသင်းနှစ်သင်းတွေ့ခဲ့ကြပြီးအခုတစ်ကြိမ်ထပ်ပြီးတော့တွေ့ကြတာဖြစ်ပါတယ်ရှင်
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နီတို့ကြီးညာသွားခဲ့ကြတာဖြစ်ပါရခင်ဗျာ။ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားမယ်ထင်ပါအခုချိန်ဆုံးတော့အင်ဂျူရောမှာကျင်းပတဲ့ဝါဖြီညစာစာပွဲအကြောင်းကိုနားဆင်ရပါမယ်။အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ်ဖြစ်တဲ့ရမဒန်ဥပုပ်ကာလမှာကမ္ဘာတစ်ဖက်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအပြင်အကြမ်းဖက်နှိပ်စက်မှုကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေအရေးကိုအင်ဂျူရောမှာဇွန်လ22ရက်တနင်္လာနေ့ကပြုလုပ်ခဲ့တဲ့ဝါဖြေညစာစာပွဲအတွင်းမှာသမ္မတအိုဘားမားကပြောကြားသွားတာမှာမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမတ်ဝေဝေနုကလည်းသမ္မတအိုဘားမားနဲ့ဇပွဲဝိုင်းတဝိုင်းထဲမှာထိုင်ပြီးတော့ညစာစာခွင့်ရခဲ့တာမှာလက်ရှိမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုသမ္မတအိုဘားမားကိုတိုက်ရိုက်ပြောဆိုခွင့်ရခဲ့တယ်လို့မတ်ဝေဝေနုကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကစူးစိပြီးတော့တင်ပြထားပါတယ်ခင်ဗျာ။
ဝါဖြေညသာစာပွဲဟာမိမိတို့ယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတဲ့ချိုးဖောက်လို့မရတဲ့အခွင့်အရေးတွေအပါအဝင်အမေရိကန်နိုင်ငံသားတွေအဖြစ်အထူးတကားစီးနှောင်ထားတဲ့လွတ်လပ်ခွင့်တွေကိုပြန်ပြီးအမှတ်ရစေတယ်လို့ညသာစာပွဲမတိုင်ခင်ပြောကြားတဲ့မင်းငွန်းနဲ့သမ္မတအိုဘားမားကထည့်သွင်းပြောကြားတော့ပါတယ်။အရှေ့လေပိုင်းဒေသအတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်စုပမှုတွေကြောင့်ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေနဲ့မြန်မာနိုင်ငံအတွင်းကဖိနှိပ်ချုပ်ချယ်မှုတွေကြောင့်ရိုဟင်ဂျာတွေထွက်ပြေးနေရတဲ့အရေးတွေကိုသမ္မတအိုဘားမားကထည့်သွင်းပြောကြားတော့ပါတယ်။
So tonight we keep in our prayers those who are suffering around the world, including those marking Ramadan in areas of conflict and deprivation and hunger.
ဒီဘက်ကဖြစ်ပေါ်နေတဲ့နေရာတွေဆင်းရဲချွတ်တက်ပြီးငတ်မောခံမမှုတွေနဲ့ရင်ဆိုင်နေရတဲ့နေရာတွေမှာ Ramadan ဥပုပ်ကာလကိုဖြတ်သန်းနေရသူတွေအပါအဝင်ကမ္ဘာတစ်ဝှမ်းနှိမ့်ပန်းနှိစက်မှုတွေခံစားနေရတဲ့သူတွေအတွက်ကျွန်တော်တို့ဒီညထက်သွင်းဆုတောင်းပေးကြရအောင်ပါ ISIL Islamic Sidwijar ရဲ့ရန်ကုန်တွန်းလှန်တိုက်ခိုက်နေကြတဲ့ဆီးရီးယားနဲ့အီရတ်နိုင်ငံသားတွေအကြမ်းဖက်စုပမှုတွေအဆုံးသတ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ယမန်နဲ့လီဗျားနိုင်ငံသားတွေစစ်ပွဲတွေနဲ့အခက်အခဲတွေဘေးကထွက်ပြေးပြီးတော့မြေတပ်ပင်လို့ဖျက်လို့လွတ်မြောက်လာသူတွေယမန်နဲ့ပဋိပက္ခကနေပြန်လည်နယ်လန်ထူနိုင်ဖို့ကြိုးပမ်းနေကြတဲ့ဂါဇာဒေသကလူတွေပင်လယ်ပြင်ထဲမှာရှိနေကြတဲ့လှေစည်းပြေးရွှေပြောင်းနေထိုင်သူတွေအပါအဝင်မြန်မာနိုင်ငံရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုအာမခံချက်ပေးတင်ပါတယ်
။ဝါဖြေညသာစာပွဲကိုတက်ရောက်ဖို့အထူးဖိတ်ကြားခံထားရတဲ့မြန်မာနိုင်ငံကလူ့အခွင့်အရေးလှုပ်ရှားသူမတ်ဝေဝေနုအကြောင်းကိုလည်းသမ္မတအိုဘားမားကအခုလိုထည့်သွင်းပြောဆိုသွားပါတယ
်။ We're proud by the way to have Weiwei Nu with us tonight. A former political prisoner who's working
ကျွန်တော်တို့နဲ့အတူဒီညစာစာပွဲကိုတက်ရောက်လာတဲ့မဝေဝေနုကိုကျွန်တော်တို့ချီးကျူးဂုဏ်ပြုပါတယ်။သူဟာနိုင်ငံရေးအကျဉ်းသူဟောင်းတစ်ယောက်ဖြစ်ခဲ့အပြင်ရိုဟင်ဂျာတွေရဲ့လူ့အခွင့်အရေးနဲ့အမျိုးသမီးတန်းတူအခွင့်အရေးတွေအတွက်တိုက်ပွဲဝင်နေသူဖြစ်ပါတယ်။ဒါကြောင့်ခင်ဗျားဒီညစာစာပွဲကိုတက်လာတဲ့အတွက်ကျွန်တော်တို့အားလုံးဝမ်းသာပီတိဖြစ်ရပါတယ်
။မဝေဝေနုဟာအမေရိကန်နိုင်ငံတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေမှာတက်ကြွစွာလှုပ်ရှားနေကြတဲ့တခြားလူငယ်ခေါင်းဆောင်၈ဦးနဲ့အတူညစာစာပွဲမှာသမ္မတအိုဘားမားနဲ့ဇပွဲဝိုင်းတစ်ခုတည်းထံခွင့်ရခဲ့သူဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအခြေခံကြတဲ့ပြဿနာတွေကိုအရင်မဖြေရှင်းနိုင်ရင်ပြည်ပြင်ပြောင်းလဲရေးမအောင်မြင်နိုင်ဘူးဆိုတာကိုညစာစာပွဲအတွင်းသမ္မတအိုဘားမားကိုပြောကြားခဲ့တယ်လို့မတ်ဝေဝေနုကပြောပါတယ်
။ကျမတို့နဲ့တနားကြီးကြော်စကားပြောပါတယ်ဒီကိုရောက်နဲ့လေ။ American ကမွတ်စလင်လူငယ်တွေပေါ့နော်။သူတို့ဒီလူမျိုးရေးနဲ့ပဲအတီးတီးမှာခုလိုမျိုးအလုပ်တွေတည်တည်ချာချာဒီ community engagement ပေါ့နော်အဲ့လိုမျိုး actively လုပ်နေတဲ့လူငယ်တွေပေါ့နော်အဲ့ဒါပါတယ်နောက်အထူးသဖြင့်ဒီ American Muslim တွေပေါ့နော်ဒီအကုန်လုံးလူမျိုးတွေလည်းစုံပါတယ်ဟုတ
်ဟိုသမရနဲ့တနားလစကားပြောခွင့်ရတယ်ဆိုဘာတွေများပြောပြကြလဲညီမနဲ့ဓာတ်ရိုက်သမရနဲ့ပြောတာဘာတွေများလဲ
အော်ညီမကတော့အဓိကဒီ American ဆိုရအနေနဲ့မြန်မာပြည်ကိုအားပေးထောက်ခံတာမြန်မာပြည်ရဲ့ democratization ကိုအားပေးထောက်ခံတာကိုကျွန်တော်တို့ကျိုးဆိုရဲပေါ့နော်ဒါပေမဲ့လည်းဒီတွင်းထဲမှာရှိနေတဲ့အခြေခံပြဿနာတွေမဖြေရှင်းသေး၍ကျမတို့တကယ်တမ်းရရှိတည်တံ့ခံရတဲ့အဖြစ်ကိုဟိုခုနတိုးတက်မှုမျိုးရမှာမဟုတ်ဘူးပေါ့နော်အထူးသဖြင့်အခုဒီနှစ်ပိုင်းနေမှာဆိုလို့ရှိရင်ခွင့်ချိုးဖောက်မှုတွေဟာတိတိတတ်တာအများကြီးယိုယွင်းလာတာတွေ့ရတယ်ပေါ့အဲ့ဒါတွေကိုအရင်ဖြေရှင်းပေးဖို့လိုတယ်ပေါ့နော်ကျမကနောက်တစ်ခုနည်းနည်းလေးထပ်ပြီးပြောခဲ့ပါသေးရပါလဲဆိုတော့ American Foreign Policy ကမြန်မာပြည်ပေါ်မှာထားတဲ့ policy ကသူကa success story ဆိုပြီးပြောကြတာဘူးเนาะအဲ့ဒါကိုသူက proof လုပ်ချင်တယ်လေသူကဘာ highlight လုပ်ခဲ့လဲဆိုတော့သူကတော့တိတ်တိတ်ချင်မှကြိုက်မှာပေါ့เนาะတကယ်တမ်းကျတော့အခုဖြစ်ပေါ်နေတဲ့အနေအထားတွေကိုကြည့်ရှင်းရဖြစ်ဒါ success story လို့ပြောလို့မရဘူးပေါ့เนาะဆိုတဲ့ဟာကိုပြောခဲ့ပါတယ
်သမရရောဘာပြန်ပြောလဲအဲ့တော့
သမရကတော့သူတို့အနေနဲ့ နာသူတို့ရဲ့ policy ဖြစ်တယ်ပေါ့နော်ဒါပေမဲ့မြန်မာနိုင်ငံပေါ်မှာအများကြီးအလေးနဲ့ထားတယ်ပေါ့နော်ဒီလိုနဲ့မှရှိနေတဲ့ပြဿနာတွေကိုလည်းအထူးဟိုအယုံဆိုင်ပြီးဖြေရှင်းသွားမယ်ပေါ့ဖြေရှင်းသွားမယ်ဆိုတာထက်ကိုသူတို့အစိုးရနဲ့အစိုးရကိုတိုက်တွန်းသွားမယ်ပေါ့နော်အဲ့လိုမျိုးပြောပါတယ
်ဆိုတော့တခြားကအထူးခြားခြားအမှတ်ရကြပါတယ်များရှိသေးလေညီမဒီညသာစာပွဲမှာ
အာအထူးခြားခြားတော့ तू ပြောရဲဟိုကျွန်တော်တို့နဲ့ discussion လုပ်တာအရန်ဟိုစိတ်ဝင်စားစရာကောင်းပါတယ် तू ကလူငယ်တွေကိုအခုက resistant ကောင်းဖို့ပေါ့နော် persistent ကောင်းဖို့အဲ့ရမျိုးတွေပြောသွားတယ်နောက် core value ကိုကိုယ့်ရဲ့ဒီ value ကိုကိုတန်ဖိုးထားဖို့အဲ့ဒီအတိုင်းကိုလှုပ်ဆောင်သွားဖို့အများကြီးပါပဲပြောသွားတာကြီးစိတ်ဝင်စားစရာအများကြီးပါပဲဟုတ
်အစင်အလာရတက်ခင်းအခန့်နဲ့ iftar လို့ခေါ်တဲ့အဲ့ဒီဝါဖြေညသာစားပွဲကိုတန်တပန်နေလွတ်တော်အမတ်တင်နဲ့အမေရိကန်နိုင်ငံသားမွတ်စလင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတောင်ကိုရိုလိုင်းနားပြည်နယ်ချာစတွန်မြို့ကAfrican နယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့ခရီးယံဖျားကြောင်းတစ်ခုမှာတင်းနဲ့နဲ့ဝင်ပစ်လို့လူသေဆုံးခဲ့ရတာအပါအဝင်ဘာသာရေးနဲ့ဆက်နွယ်တဲ့အကြမ်းဖက်ဖြစ်ရတဲ့ကိုပြစ်တင်ရှုတ်ချကြောင်းလဲသမ္မတဩဘားမားကထည့်သွင်းပြောကြားခဲ့ပါတယ်
။ကုဇော်ဝဲထိုင်ပါခင်ဗျာအခုလဲမြန်မာနဲ့အမေရိကန်သတင်းနောက်တစ်ပုဒ်ကိုဆက်ချင်ပါတယ်။မြန်မာလူငယ်တွေအတွက်အမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute ကနေပြီးတော့စီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ forum တစ်နှစ်ပြည့်ဂုဏ်ပြုလက်မှတ်ချီးမြှင့်မဲ့အခမ်းအနားကိုတက်ရောက်ဖို့အတွက်ခေါင်းဆောင်မှုဆိုင်ရာ forum မှာပါဝင်သူမြန်မာလူငယ်16ဦးဟာ Texas ပြည်နယ် Dallas မြို့ကိုမနေ့ကရောက်ရှိလာကြပါတယ်။ဒီအခမ်းအနားကိုကိုယ်တိုင်မရောက်လာနိုင်တဲ့တာယာဝတီထောင်မှာထိမ့်သိမ့်ခံရတဲ့ဘဂတအဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူမတ်ဖြိုးဖြိုးအောင်ကိုလည်းဂုဏ်ပြုဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မတ်အင်ဂျင်နီယာကအကြောင်းစုံကိုပြောပြမှာပါ။
ဒီလူငယ်တွေဟာပြီးခဲ့တဲ့နှစ်ဇွန်လကအမေရိကန်ပြည်ထောင်စုမှာ Bush Institute ရဲ့ခေါင်းဆောင်မှုအစီအစဉ်အနေနဲ့သုံးပတ်ကြာစတင်လေ့လာသင်ကြားခဲ့ကြတာပါ။အဲ့ဒီအထက်မှာလက်ရှိတာယာဝတီထောင်မှာထိမ့်သိမ်းခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတအထွေထွေအတူရီမူမဖြိုးဖြိုးအောင်နဲ့အာဏာပိုင်တွေလိုက်လံဖမ်းဆီးတာကိုရှောင်တိန်နေရတဲ့ဒုဥက္ကဋ္ဌကိုလင်းထက်နိုင်တို့အပါအဝင်အခြားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားလူငယ်စုစုပေါင်း18ဦးပါဝင်ခဲ့တာပါဒါပေမဲ့ဒီနှစ် foreign စင်ပွဲအစီအစဉ်မှာတော့သူတို့နှစ်ဦးပြန်ပါမလာနိုင်တဲ့အတွက်လူငယ်စုစုပေါင်း16ဦးပဲပါဝင်ပြီးဒီအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့အခမ်းအနားမှာမဖြိုးဖြိုးအောင်ကိုဂုဏ်ပြုမဲ့အစီအစဉ်တွေထည့်သွင်းသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့မေလမှာမဖြိုးဖြိုးအောင်စီကိုရေးသားပေးပို့ခဲ့တဲ့သမရဟောင်းဘုရှ်ဇနီးမောင်နှံရဲ့စာမှာဖော်ပြထားပါတယ်။လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ foreign ဟာမြန်မာလူငယ်တွေအတွက်ဘလို့အကျိုးရှိစေခဲ့တယ်ဆိုတာကိုတော့ကိုယ်တိုင်ပါဝင်သူတအုပ်ဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒါနရှေးဆောင်မြန်မာရဲ့ကိုစလေကိုချီမင်းဟန်ကအခုလိုပြောပါတယ
်။နိုင်ငံရေးရဲ့ဟိုစီးပွားရေးရဲ့နော်ဒီခေါင်းဆောင်မှုရဲ့ပေါ့နိုင်ငံရေးဆိုတော့မှတို့ဒီ democratization တို့နောက် federalism တို့အလို့ဟာမျိုးတွေပါတယ်။စီးပွားရေးမှာကြောက်လည်းပဲဒီ market oriented economic system တို့နောက်ကြတော့ဒီ political economy တို့ပါလို့ပေါ့နော်။နောက်တစ်ခုကကြတော့ဒီ leadership ပေါ့အဓိကအဲ့ဒီ၃ခုနဲ့သွားတာဆိုတော့ကြတော့ကျွန်တော်တို့ကကြတော့ဟိုကျွန်တော်နိုင်ငံဟိုအရင်တုန်းကပိတ်ဆို့မှုတွေရှိခဲ့ကြတော့တချို့ဟာတွေဒီနိုင်ငံရေးနဲ့အထူးသဖြင့်တော့နိုင်ငံရေးနဲ့ပတ်သက်တာတွေကိုတိတ်ပြီးတော့ကျွန်တော်တို့ကမတင်ရတဲ့ခါကြတော့အခုလိုစာတွေးဟိုစနစ်တကျပေါ့နော်။တင်ရတဲ့ခါမှာကျကျွန်တော်တို့ပထမတစ်ခုကအကျိုးရှိတယ်ပေါ့နော်။နောက်တစ်ခုကကျတော့ဒီ exposure ပေါ့နော်ဒီ US ကိုရောက်လာပြီးတော့သူတို့ကဒါဘယ်လိုပဲပြောဒီ democracy စနစ်ကအများကြီးကိုထုံးကားနေတဲ့နိုင်ငံဖြစ်တဲ့အတွက်သူတို့ဒီနိုင်ငံရဲ့ဒီ democracy စနစ်နဲ့ပတ်သက်တဲ့ဟာတွေကိုလို့အနီးကပ်ဟိုလေ့လာရတဲ့ဟာတွေပေါ့ဥပမာဒီ capital သွားတာတွေလို့ဘာတွေလို့ပေါ့နော်လို့နောက်ဒီတရားရုံးတို့ပါလို့အလို့ဟာမျိုးတွေမှာကျွန်တော်အနီးကပ်လေ့လာရကြတော့ကျွန်တော်တို့ရဲ့မျက်မြင်ကိုယ်တွေမြင်ရတဲ့ခါကျတော့ဒါကျွန်တော်တို့အတွက်လည်းအဲ့ဒီလိုဟာတွေကလည်းအကျိုးရှိတာပေါ့နော်နောက်တစ်ခုကကျတော့လုပ်ငန်းခွင်မှာဘာတွေသွားပြီးတော့အကျိုးရှိတုံးဆိုကြကျွန်တော်တို့ဒီအမြင်ပိုးကျယ်လာတယ်ပြီးတော့အခုဒီရရတဲ့အမြင်တွေအတွေ့အကြုံတွေတင်ကြားထားတဲ့ဟာတွေနဲ့ခုအလုံးမှာကျွန်တော်တို့ပြန်ပြီးတော့ကျတော့တုံးလို့ရတယ်ပြီးတော့တခြားလူတွေကိုပြန်လဲပြီးတော့အကုန်လုံးမျှဝေနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကစတော်တော်များများရပါတယ်ခင်ဗျဟုတ
်နောက်ပြီးတော့ဒီအစီအစဉ်မှာ push တို့လို့သမရဟောင်းတို့နဲ့တွေ့ဆုံရတဲ့ခါသူတို့ဒီနိုင်ငံမှာဥဆောင်နေတဲ့သူတွေနဲ့တွေ့ဆုံခွင့်ရတဲ့အတွေ့အကြုံကရောဘယ်လိုရှိလဲရှင်
ပထမတစ်ခုကကြတော့ဟိုကျွန်တော်တို့နိုင်ငံကလူကြီးတွေနဲ့ဒီဒီမိုကရေစီထုံးကားတဲ့နိုင်ငံလူကြီးတွေနဲ့ဟိုမတူတဲ့အချက်တွေတော့တွေ့တာပေါ့နော်။ဘာလို့ဆိုတော့ဟိုဟာတွေကကြတော့ဟိုဘယ်လိုပြောအာဏာရှင်ဆန်တယ်ဟိုဟိုမျက်နှာကြီးလည်းဟိုမျက်ကြောလေးကြီးနဲ့ပေါ့နော်။ဒီကကြတော့ဒီအလိုဒီ boost တို့ဘာလို့လို့အစားဒီသမရတို့ဘာလို့အစား channel ဟာတွေကလည်းအကုန်အလိုနွေးနွေးထွေးထွေးရှိရပေါ့နော်။ဒါသူတို့ရဲ့ဟို diplomacy လည်းဖြစ်ကောင်းဖြစ်လိမ့်မယ်ပေါ့နော်။ဟိုဘယ်သူနဲ့ဖြစ်ဖြစ်အလိုလိုင်ယွန်ကြီးထွေးဆိုတာဟိုပေါင်းတင်ဆက်ဆံတတ်တာလေ။အလိုဟာမျိုးတွေနောက်တစ်ခုကကျတော့ဒီရေချင်းပေါ့နော်သူတို့တွေမှာဘလူးပဲပြောဒီနေရာတနေရာရောက်တဲ့ဆိုလို့ရှင်အဲ့ရောက်တဲ့နေရာနဲ့ထိုက်တန်တဲ့ဟိုရေချင်းတွေလူတိုင်းလူတိုင်းရှိကြတာပဲပေါ့နော်ကျွန်တော်တို့စီမှာကျတော့ဟိုအကန့်နဲ့ပေါ့နော်အလိုဟာမျိုးလေးတွေဆို နောက်ကြတော့ဟိုလူတွေပေါ်ဆက်ဆံတဲ့အခါမှာဟိုအာဏာရှင်ဇေယိုင်းနဲ့ဒီဒီမိုကရေစီဇေယိုင်းနဲ့ဒီမတူညီတဲ့ဟာတွေကိုပေါ့နော်အဲ့လိုအခြေခံပြောရမလားအဲ့လိုဟာလေးဆိုတတိထားမိရယ်ခင်ဗျာ
ဒီလေးလာမှုအစီအစဉ်ဟာစုစုပေါင်းတစ်နှစ်ကြာမြင့်ခဲ့ပြီးအိန္ဒိယချင်းထိုင်းအပါအဝင်မြန်မာနိုင်ငံမှာနောက်ဆက်တွဲအစီအစဉ်တွေဖြစ်လေ့လာခဲ့ကြပြီးနောက်အမေရိကန်ပြည်ထောင်စုမှာဂုဏ်ပြုလက်မှတ်ချီးမြှင့်တာဖြစ်ပါရဲ့ရှင
်မအင်ဂျင်နီယာခင်ဗျာတော်ရရှိမခင်ဗျာစစ်တပ်ကနေပြစ်ခတ်လို့တည်ဆုံသွားရတဲ့အလွတ်သတင်းတောက်ကူပါကြီးရဲ့အမှုနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကတက်တွေကိုမနေ့ကပထမဆုံးချိန်ဖြစ်တရားရုံးတင်ပြီးတော့စစ်ဆေးခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးမာကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြည်ခဲ့တဲ့နှစ်စက်တင်ဘာလကမွန်ပြည်နယ်ကြံမျောမြို့နယ်အတွင်းစစ်တပ်ကတနက်နေ့ပစ်ခတ်လို့တေဆုံသွားခဲ့ရတဲ့ကိုပါကြီးနဲ့ပတ်သက်လို့ကြံမျောမြို့နယ်တရားရုံးမှာတင်မှုတေခင်းအမှုတွေ၉ချိန်မြောက်ရုံးချိန်ဖြစ်ဇွန်လ23ရက်နေ့မနေ့ပိုင်းကစပြီးတက်မတော်သားတပ်တွေ12ဦးကိုပထမဆုံးအကြိမ်ဖြစ်စတင်စစ်ဆေးခဲ့ပါတယ်။ကိုပါကြီးတေဆုံခဲ့ရတာဟာဓမ္မတာတိုင်းတေဆုံတာမဟုတ်ဘူးလို့တရားရုံးကလည်းအမိန့်ချမှတ်ခဲ့ကြောင်းကျောင်းလာ23ရက်နေ့တရားခွင်အပြီးမှာကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်
။ဒီနေ့မှစဆစ်တာ17ရောက်နေရတယ်။တရင်တက်မှ20မိနစ်လောက်အောက်ခံတရင်130ရာ17ရောက်လာချက်တယ်။အဲအိမ်မှာကိုပါကြီးကိုဖြစ်တယ်ဆိုရင်နှစ်ယောက်ပါတယ်။တပန်းနိုင်ငံထုံးနဲ့ဒီကက်ကက်တူအောင်ဆိုတာသူတို့အရင်စစ်ဘက်ကထုတ်ပြန်ပညာရှင်အတိုင်းနဲ့ဟိုကြည့်သွားမယ်ပြောတယ်။အဲဒီအချိန်မှာဇမတ်လူရယ်အဲဇမတ်လူကြီးရဖြစ်လိုက်ရပါတယ်လို့သူတို့ဟိုဖတ်ဆိုရပေါ့နော်။အားလုံးဖတ်ဆိုပြီးတဲ့အခါကျတော့ဟိုဒီအခဏဆောင်တော့နိုင်ဝလောက်ဆောင်ပြပြအမင်းချလိုက်တယ်ဒီမင်းသမီးတကြီးကဓမ္မတာပိုင်းတရားမဟုတ်ဘူးဒီကျုံတူရဲ့ပြောကဒီကျုံတူရဲ့လက်ရောက်မှုကြောင့်တမတ်တန်ရနဲ့ပြေဆုံးတာဟုတ်ပါတယ်ဆိုတာ
အင်္ဂါနေ့မှာတရားရုံးကနေအခုလိုအမိန့်ချမှတ်တာကတော့ဥပဒေကြောင်းအရမျှတမှုရှိပေမဲ့နောက်ဆက်တွဲလှုပ်ဆောင်ရမယ့်ကိစ္စတွေကိုအာဏာပိုင်တွေဘက်ကဆောင်ရွက်ပေးတာမရှိတဲ့အတွက်ဥပဒေကြောင်းအရညီညွတ်မှုမရှိဘူးဆိုပြီးတရားလိုဘက်ကရှေ့နေဦးကျော်လှဆုကပြောပါတယ
်ဟိုတကယ်လည်းအဲ့လိုအမိန့်ချပြီးဆိုရင်ရဲဘူးကနေပြီးတော့ပြောပြပြီးတော့စစ်ပြမှုကိုဆောင်ရမှာလေဒါလည်းအဲ့လိုဆောင်ရွက်ခြင်းမျိုးကမရှိသေးဘူးပေါ့နော်တရားရုံးကလည်းဟိုဒီကရှေ့နေပြီးဒီကဟိုမတနာလို့တိုင်မီမျိုးဆက်လို့ရချင်းလောက်ကြပါလို့ပြောမှန်တယ်ငယ်တော့ကျွန်တော်လောက်ကြမလို့မှန်တယ်ငယ်ဒီလိုအမိန့်ချပြီးဆိုတာနဲ့တကယ်ဘယ်ကမှုခွင့်လဲဘယ်ဖွင့်ပြီးရလဲတကယ်ကျွန်တော်အင်ဝိုင်လုပ်မယ်ပြပါမှုဖွင့်လို့ရတယ်ပြောဒါဆိုရင်ဒါပြေတော့တက်လို့ပြေတယ်လို့ဒါအမိန့်ချလိုက်ပြီးဆိုတာနဲ့ဒါအမှုချက်ချင်းဆောင်လို့ရတယ်ရကြည့်ချတဲ့အမိန့်ကတော့တရားမျှတမှုရှိတယ်ဒါပေမဲ့ရှေ့ဆက်သွားမဲ့လမ်းကြောင်းတော့ဘုရင်လို့ရတာမလို့လို့ဘူးပေါ့အဲ့လိုပဲပြောလို့ရပါလားဟုတ်ကဲ့တကယ်ပုံစံကြဆိုရင်တော့ဒီလိုတိမ်မှုတကယ်ဖွင့်ပြီးတော့ဒီလိုမျိုးအမိန့်ချလိုက်ပြီးဆိုတကယ်ချင်းသွားရင်ဘယ်ကတကယ်ရင်းနှီးမှာသူတို့ပြေလို့လို့တကယ်မှုကြောက်ဖြစ်မှာပဲဟိုမှာတကယ်ကံတီးတင်းဆိုလို့သူအင်ဝိုင်ဆက်လို့မှာပေါ့တိုင်ကြတော့ကမလို့တော့ဘူးလေဒါတရားရုံးကတော့မှဒါဆက်လို့ပြေပါလေဆိုတာဟိုပေါ်နေပြီးသားကြီးပဲအမိန့်ချပြီးသားကြီးပဲနော်
ကိုပါကြီးတည်ဆုံးခဲ့ရတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလူ့အခွင့်အရေးရှုထောင့်ကနေစစ်ဆေးမေးမြန်းပြီးသမရကိုအစီရင်ခံစာတင်ခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာအမှုနဲ့ပတ်သက်လို့နယ်ဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အကြံပြုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လတွေတုန်းကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တက်မတော်အဲဥပဒေပုံမှ81ပြစ်မှုဆိုင်ရာဥပဒေပုံမှ304လို့နဲ့စစ်ဆေးခဲ့ပြီးတရေသေးလွတ်မိတ်ထမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမူအရှိတောင်တိုင်းစစ်ဌာနချုပ်ကအတည်ပြုခဲ့တာကိုသိရှိရတယ်ဆိုပြီးလူ့အခွင့်အရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်လို့အရာရှိစစ်တီတွေကိုအရေးယူတာဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြစ်မှုဆိုင်ရာကျင့်သုံးဥပဒေတက်မတော်အဲဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့ပြန်ကြားချက်အရသိရှိရကြောင်းလူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အခုအခါမှာတော့အရက်ဖက်တရားရုံးကနေတက်မတော်သားတွေကိုတက်တည်အဖြစ်စစ်ဆေးခဲ့ပြီးတင်မှုတည်ခင်းအမှုရဓမ္မတာတိုင်းတည်ဆုံးတာမဟုတ်ဘူးဆိုပြီးအမိန့်ချခဲ့တာဖြစ်ပါတယ်ရှင်
။ VOE သတင်းတော့မအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာ။တော်တာရှင်များခင်ဗျာ။ထိုင်းနိုင်ငံတမိုင်းမှာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးဖြစ်တဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အတန်နိုင်ခဲ့ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အခုလိုကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာကိုလူ့အခွင့်အရေးအဖွဲ့တွေကကြိုဆိုတိုက်ကြပေမဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့စစ်ဖက်ဆိုင်ရာအမှုတန်းတွေကိုလည်းစုံစမ်းစစ်ဆေးသင့်နေဆိုပြီးတော့ထောက်ပြနေကြပါတယ်။ VOE သတင်းတော့ Ron Corbin ဘန်ကောက်မြို့ကနေပြပို့ထားတဲ့သတင်းကိုလွှာကိုဒေါ်ထလာတန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းမှာအဓိကခြေစိုက်တဲ့လူမှောင်ကိုရောင်းဝယ်မှုလုပ်ငန်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အစုံနိုင်ခဲ့ပြီလို့ထိုင်းရဲကအင်္ဂါနေ့ကပြောပါတယ်။ထိုင်းတူရဲချုပ်အက်အန်ဆာနနုတ်ကဒါဟာထိုင်းသမိုင်းမှာလူမှောင်ခိုးကူးမှုနဲ့ပတ်သက်လို့အကြီးမားဆုံးစုံစမ်းမှုဖြစ်တယ်လို့ပြောပါတယ်။နိုင်ငံရေးသမားတွေရဲနဲ့အစိုးရအရာရှိတွေစီးပွားရေးလုပ်ငန်းရှင်တွေပြင်စစ်ဘိုလ်ချုပ်တဦးပါဝင်မတင်ကာရသူပေါင်းလူ90ကိုရဲကဖမ်းဆီးခဲ့ပြီး တခြားလူ63ဦးတွေလည်းဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးမှုမှာထိုင်းနိုင်ငံတောင်ပိုင်းကအများဆုံးဖြစ်ကြတဲ့ရဲရရှိပေါင်း1000လို့ပါဝင်ခဲ့ပြီးတက်တဲ့အထောက်ထားစာရွက်စာတမ်းပေါင်းသသိန်းကျော်ပါတဲ့တစ်တာပေါင်း19ခုလို့ကိုနိုင်ငံတော်တရားရုံးချုပ်ထံကိုရဲကပေးပို့ခဲ့ပြီးအဲ့ဒီတက်တဲ့အထောက်ထားတွေအရတရားခံတွေပေါ်စွဲချက်တင်မဲ့မတင်ဘူးဆိုတာကိုတော့နိုင်ငံတော်ရှိနေချုပ်ကဇူလိုင်လ24ရက်နေ့နောက်ဆုံးထားဆုံးဖြတ်ရမှာဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးမှုကိုနယူးယောက်အခြေစိုက်လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့လူလူအခွင့်အရေးအဖွဲ့တွေကကြိုးစို့လိုက်ပြီးမဲ့ဒီသတင်းပါတွင်စုံစမ်းစစ်ဆေးမှုတွေနှေးကွေးသွားတဲ့အတွက်စိုးရိမ်မကင်းဖြစ်မှုတွေရှိပြီးနောက်ထပ်စစ်ဘေးအရာရှိတွေစွဲချက်တင်ခံရမှာဆိုတဲ့အတွက်ဥပဒေထိန်းသိမ်းအရာရှိတွေဟာစုံစမ်းစစ်ဆေးမှုတွေကိုပြည်ပြည်စုံစုံပြုလုပ်ဖို့စိတ်ထက်သန်မှုညွန်နေတာကိုတွေ့ရတယ်လို့ထောက်ပြခဲ့ကြပါတယ်။စနော့ဖတ်ဆုကတော့ Human Rights Watch အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာသုတေသီဖြစ်ပါတယ်။သူကခုလိုဖမ်းဆီးခံရသူတွေထဲမှာတကူအာဏာကြီးတဲ့ရက်ဖက်ပုဂ္ဂိုလ်တွေနဲ့နိုင်ငံရေးသမားတွေပါဝင်ပေမဲ့စစ်တပ်ကဗိုလ်ချုပ်တဦးသာပါဝင်တဲ့အတွက်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးထင်သာမြင်သာရှိမှုကိုမေးခွန်းထုတ်လိုက်ပါတယ
် There are kingpins included top businessmen in southern provinces those names have been implicated for almost a decade and eventually they are now being brought to justice.So that is something welcoming. The fact that
တောင်ပိုင်းကနေမှာထိတ်တန်းစီးပွားရေးသမားတွေပါဝင်လူကုန်ကူးတဲ့ဂိုင်းကောင်းဆောင်တွေရှိနေပါတယ်။သူတို့နာမည်တွေထွက်နေတာဆယ်နှစ်နီးပါးရှိပါပြီ။အခုမှသူတို့ကိုအရေးယူတာဖြစ်ပါတယ်။ဒါကတော့ကြိုဆိုရမှာပါ။မတင်ငါရသူတွေထဲမှာအစ်မင့်ဗိုလ်ချုပ်တူလည်းပါဝင်နေပြီးတော့သူ့ကိုလူကုန်ကူးမှုပြင်တခြားကြီးလေးတဲ့ပြစ်မှုတွေနဲ့လည်းစွဲချက်တင်မယ်လို့သိရပါတယ်။ဒါပေမဲ့စစ်တပ်မှာဒီဘိုးချုပ်တူတဲ့ဒီကိစ္စမှာပါဝင်ပတ်သက်နေတယ်ဆိုတာကတော့ယုံရဖို့အတော်ကိုခက်ပါတယ
်လူမှောင်ခိုးကူးမှုမှာပါဝင်ပတ်သက်နိုင်မှုအလားအလာရှိတဲ့တခြားလက်အောင်ငယ်သားစစ်ဖက်အရာရှိတွေကိုလည်းဆက်ပြီးစစ်ဆေးတင်တယ်လို့ဆူနိုင်ကပြောပါတယ်မလေးရှားနဲ့နေဆက်ချင်းဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းရှိတောတွေမှာမြန်မာနိုင်ငံကဖိနှိပ်မှုကြောင့်ထွက်ပြေးလာခဲ့ကြတဲ့မွတ်စလင်ရိုဟင်ဂျာအများစုပါဝင်တဲ့လူမှောင်ခိုးကူးခံရသူတွေရဲ့အလောင်းတွေရပောင်းများစွာမြုပ်နှံထားတဲ့နေရာတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဖိအားပေးမှုတိုးလာခဲ့ပြီးစုံစမ်းစစ်ဆေးမှုတွေကိုထိုင်းကအင်တိုက်အားတိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားတွေဟာလွန်ခဲ့တဲ့နှစ်ကစားပြီးမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုဆက်လီတွေနဲ့ပို့ပေးဖို့လူပွဲစားတွေကတဆင့်ကြိုးစားခဲ့ကြတာဖြစ်ပါတယ်။မေလာဆော့ဆော့ပိုင်းကထိုင်းမလေးရှားနယ်စပ်မှာအလောင်းတွေမြုပ်နှံထားတဲ့နေရာတွေကိုထိုင်းရဲကတွေ့ရှိခဲ့ပြီးကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်တွေမှာလူမှောင်ခိုးကူးသူတွေကဆွန့်ပစ်ခဲ့တဲ့ဆက်လီတွေထဲမှာဖြစ်စီးပြီးဒုက္ခတွေအများအပြားကိုလည်းတွေ့ရှိကြစေနိုင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမှောင်ခိုးကူးမှုအစီရင်ခံစာမှာထိုင်းနိုင်ငံဟာလူမှောင်ခိုးကူးမှုတိုက်ဖျက်ရေးအတွက်ဆောင်ရွက်ရမှာပူပေါင်းဆောင်ရွက်မှုအနိုင်ဆုံးဖြစ်တဲ့ Tier 3အဆင့်မှာတတ်မှတ်ချင်းခံခဲ့ရတာဖြစ်ပြီးစီးပွားရေးနဲ့ငွေကြေးတန်ခါပိတ်ဆို့မှုတွေရင်ဆိုင်ရွယ်ရှိပါတယ်။မြန်မာနိုင်ငံကတော့အဆင့်နှစ်ဖြစ်တဲ့စောင့်ကြည့်ကအဆင့်မှာတတ်မှတ်ချင်းခံခဲ့ရတာဖြစ်ပါတယ်။ထိုင်းရဲကခုလိုစုံစမ်းစစ်ဆေးမှုတွေကြေကြေပြင်းပြပြုလုပ်ခဲ့တာကြောင့်ထိုင်းနိုင်ငံအပေါ်ဒီနှစ်အဆင့်တတ်မှတ်ရမှာမျှတမှုရရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လူအခွင့်အရေးအုပ်စုတွေကတော့ခုလိုထိုင်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေအဆုံးတက်ခဲ့တာဟာတတ်မှတ်ထားတဲ့မတ်လနောက်ဆုံးကန့်သတ်ရက်ထက်ကျော်နေတာကြောင့်အမေရိကန်ရဲ့တတ်မှတ်မှုအစ်မသိတာတဲ့အပြောင်းလဲပြုလုပ်ပေးဖို့မမြင်ဘူးလို့ဆိုပါတယ်။ဒီနှစ်တွင်အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်မဲ့လူကုန်ကူးမှုအစီရင်ခံစာကိုဇူလိုင်လလယ်မှာထုတ်ပြန်ဖို့လည်းရှိကြောင်းပါရှင်။
View American Time မြန်မာပိုင်းအစီအစဉ်ကဗဟုနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနနခင်မတော်ရရှိမြခင် view american တန်က2015ခုနှစ်ဇွန်လ24ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းဒိုမီတာ32 40 49လို့ပြင်လှိုင်းဒိုမီတာ50 kHz 5999နဲ့လှိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့အကျဉ်းသားတွေရဲ့ကျမိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအကျဉ်းသားတွေကိုစောင့်ရှောက်ဖို့တာဝန်ကြတဲ့တို့ကျမရေးဆောင်ချုပ်မှုပေးတဲ့ဆရာဝန်တွေနဲ့အကျဉ်းတော်တာဝန်ရှိသူတွေကြားမှာ
အင်္ဂါနေ့ညတိုက်ရိုက်လီလိုင်းဆွေးနွေးကမ်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါရခင်ဗျာအဲ့ဒါပြင်နန်းနယ်ခင်းတိုင်းလှုပ်ထွင်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လှုပ်ချက်တွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကစူးစီးပြီးတော့တင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
The Wall Street Journal မှာစမြေပြင်းမြန်မာပြည်ဆွဲကောင်းစင်နဲ့ natural လည်းဤသားထားတာကိုဥစွာတို့တင်ပြလိုပါတယ်။တရုတ်ကလျှို့ဝှက်အပ်ပြနေတဲ့စစ်သွေးကြွတိုက်ခိုက်မှုတွေကိုလက်တွန့်ပြန်တဲ့အနေနဲ့မြန်မာပြည်ထဲအစစ်သွေးကြွစခန်းတစ်ခုကိုအိန္ဒိယအထူးတပ်တွေမကြာခင်ဝင်တိုက်ခဲ့ပါတယ်။ဒါဟာအိန္ဒိယအနေနဲ့အကြမ်းဖက်မှုကိုတိုက်ခိုက်နေုံသာမကအိန္ဒိယတရုတ်နှစ်နိုင်ငံအကြား proxy war လို့ခေါ်တဲ့လူမှားနဲ့တိုက်နေတဲ့တိုက်ပွဲဆင်နွှဲနေတာလည်းဖြစ်ပါတယ်။နောက်ကအမျိုးသား Socialist Council NSCN Kaplan K Korean Civil Rights Affair အိန္ဒိယမြန်မာနှစ်နိုင်ငံအကြားမှာအထူးခြားအနာနိုင်ငံထူထောင်ဖို့တိုက်နေကြပါ NSCN နဲ့တရုတ်ဆက်သွယ်တဲ့တယ်လီဖုန်းမှတ်တမ်းတွေကိုအိန္ဒိယအာဏာပိုင်တွေကမြန်မာအာဏာပိုင်တွေစီကိုလွှဲပြောင်းပေးပို့ခဲ့ပါတယ်2012မှာမြန်မာပေါ်စီပြောင်းပြီး American ပြည်ထောင်စုနဲ့ဆက်လာတော့တရုတ်က UWSC ကို Rifle ဆက်စနက်တန်ကြပ်ကားကားရဟယင်စတာတွေတပ်ဆင်ပေးခဲ့ပါတယ်မြန်မာ Specialist Battalion က UWSC ဝတ်တပ်ဖွဲ့ဟာ cross border extension of the PLA တရုတ်စစ်တပ်ရဲ့နေကြာလွန်တပ်ဖွဲ့ခွဲတစ်ခုဖြစ်တယ်လို့တောင်ပြောထားပါတယ်မြန်မာနိုင်ငံဟာလည်းတရုတ်ဖို့အိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါက်ပါကြောက်ဖြူကနေခုမင်အထိပိုက်လိုင်းတွေဖောက်ထားတာဟာတရုတ်တို့အချက်အချာကြမှုကိုပြသတဲ့နမူနာတစ်ခုမျှသာဖြစ်ပါတယ်ဒေါ်လာဘီလီယံပေါင်း20ကျော်ကုန်မဲ့လို့ယာရထားတဲ့ရထားလမ်းဖောက်လို့ရေးကိုလည်းစီစဉ်နေပါတယ်ဒီအခြေအစစ်သတိတူဖို့ရေလုံငန်းတွေအများအပြားလည်းမြန်မာနိုင်ငံမှာလုတ်ကင်နေပါတယ်ဒီလိုနဲ့တရုတ်ဟာအိန္ဒိယကိုမြန်မာနယ်စပ်ထဲမှာရှိနေတဲ့သဘုံတွေနဲ့လွှဲထားပြီးတစ်ဖက်မှာမြန်မာရဲ့အစီအနှစ်ကိုထုတ်ယူနေတယ်လို့ရေးသားထားပါတယ်ခင်ဗျာဆက်လက်ပြီး the diplomat my Sanjay Kumar ရဲ့အိန္ဒိယမြန်မာနယ်စပ်သဘုံတွေရဲ့နောက်ွယ်ကအမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့ဆောင်းပါးကိုလည်းကျွန်တော်တင်ပြလိုပါတယ် NSCN Kaplan အဖွဲ့ဟာမြန်မာစစ်တပ်နဲ့2000ခုနှစ်မှာသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မြန်မာဟာသူတို့ကိုလုံးဝတိုက်ခိုက်ခြင်းမရှိတော့ပါဘူးမြန်မာနိုင်ငံထဲမှာသဘုံအဖွဲ့16ဖွဲ့18ဖွဲ့နဲ့အစိုးရက NCA လို့ခေါ်တဲ့ပြည်လုံးကျအပြည့်အလက်မှတ်ရေးထိုးမယ်လို့လာတော့ Kaplan တို့ရဲ့နာဂသဘုံအဖွဲ့ကလည်းဒီအထက်မှာပါဝင်လာဖို့ကြိုးစားပါတယ်သူတို့ဟာမြန်မာစစ်တပ်နဲ့လက်တွဲတာကိုပုံပြီးအကျိုးရှိမယ်လို့တွက်ပါတယ်မြန်မာစစ်တပ်ဟာအင်အား3သိန်းခန့်ရှိနေတာပါတချင်ဒေသအခြေအနေမရေမရဖြစ်နေပါရဲရှမ်းပြည်တရုတ်နယ်စပ်မှာပဋိပက္ခတွေပြင်းထန်နေပါရဲဒီအချိန်မှာမြန်မာစစ်တပ်ဟာနာဂနဲ့စစ်မျက်နှာသစ်ထပ်ပြီးတော့မဖွင့်ကျင်ပါဘူးမြန်မာနိုင်ငံဟာဆင်းရဲနိုင်ငံပါအိန္ဒိယအစိုးရကိုမယုံပါဘူးအိန္ဒိယအစိုးရရဲ့မေတ္တာရခံချက်အတိုင်းကပ်ပလန်တို့နာဂသဘုံစခန်းတွေကိုတိုက်မဲ့အစားဒီသဘုံတွေနဲ့ပုံမူရင်းနှီးမှုကိုပဲရယူခြင်းပါရဲစကိုင်းတိုင်းအထက်ပိုင်းဒေသဟာအခုအချိန်ထိလူစုမရောက်တဲ့ဒေသ No Man's Land ဖြစ်နေပါတယ်မြန်မာစစ်တပ်လည်းအဲ့ဒီမှာမရှိပါဘူးအဲ့ဒီမှာရှိနေတဲ့ကပလန်တို့သဘုံအဖွဲ့ကမြန်မာတို့ရဲ့အာဏာပိုင်ဆိုခြင်းကိုလက်ခံပါတယ်ဒီသဘောတူညီချက်ဟာမြန်မာအတွက်ကောနာဂသဘုံအတွက်ပါနှစ်ဖက်စလုံးကြီးမားတဲ့အကျိုးဖြစ်ထွန်းစေပါတယ်ဒီသဘုံတွေကိုထောက်ပံ့လို့တရုတ်တို့ကရောဘာအကျိုးရှိမလဲဆိုတာကိုပြောရရင်တော့တရုတ်ဟာဒီသဘုံတို့ကိုထောက်လှမ်းရေးအတွက်အသုံးချပါတယ်မြန်မာဟာတရုတ်အတွက်စိတ်အရေးကြီးပါတယ်အိန္ဒိယအတွက်ဘူတန်အရေးကြီးသလိုပါပဲမကြာခင်ကမြန်မာနိုင်ငံမှာအပြောင်းလဲလုပ်တော့သူတို့ချုပ်ကန့်မှုရောနယ်လာတယ်လို့တရုတ်ကခံစားနေရပါတယ်အရင်ကကချင် KIA နဲ့လက်တွဲခဲ့ပေမဲ့အခုတော့ကချင်ပြည်နယ်မြစ်ဆုံတပ်တမန်ကိစ္စမှာစပြီးသဘောကွဲသွားကြပါပြီဆိုတော့တရုတ်က မြန်မာနိုင်ငံတွင်းမှာဒီနဂါသဘုံတွေနဲ့မဟာမိတ်ဖွဲ့ပြီးစကိုင်းတိုင်းဒေသကိုကြီးစုနေတယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကစူးစီးတင်ပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဗိုလ်ဟူးနေမနက်ခင်းအတွက်မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့မနေ့အတွက်တင်ပြမယ့် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TOTGET get to get ကယူတာ COLD cold ကအေးတာ FEET feet ကခြေထောက်ဆိုတော့စကိုင်းထူလုံးရဲ့လုံးောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့တက္ကသိုလ်1605ခုက Lombard စကပုံကနေလို့တချို့သူတေသီတို့ကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလေးလက်တွေအေးစမြဲဆိုတာလေတော့ရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
တို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုတော့မနေ့ကညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီဒေါခင်မျိုးသက်ကစီစဉ်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျ
လာပါရှင်တောက်တရှင်များရှင်အင်္ဂါနေ့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကနေကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီခီးရှည်ချီတဲ့လမ်းလျှောက်ဆန္ဒပြရင်းနဲ့လက်ပန်းမှာအကျန်းဖက်ဖြိုခွင်းတာခံခဲ့ရလို့ထိခိုက်ဒဏ်ရာရတဲ့ចောင်းသားတွေနဲ့ဝန်ရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့ဒီမိသားစုဝင်တွေကတောင်းဆိုနေတယ်အကြောင်းမှာဒီတရားရင်ဆိုင်နေရဆဲဖြစ်တဲ့ဒီတပိတ်မှောက်ចောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးတော်တာရှင်နဲ့ဆွေးနွေးကြမှာပါပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတာတော့အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးပါဦးမင်းလွင်ဦးရောက်ပါပြီလားရှင
်
ဟုတ်ကဲ့ဟုတ်ကဲ့နောက်ကျမ်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ပင်နိုင်ဆွေးနွေးပေးမယ်သူကတော့ဆေးပညာရှင်ဒေါက်တာဦးတန့်ဆွေပါဒေါက်တာတန့်ဆွေရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်တကယ်လို့ပေါ့နော်ထောင်နှန်းကျနေပြီဆိုလို့ရှင်တော့အကျဉ်းသားဖြစ်နေတော့ကျန်းမာရေးဆောင်ရှောက်ကုသမှုကရပါတယ်နောက်ထောင်ထဲမှာကျန်းမာရေးဟိုအဆောင်ရှောက်မှုမလုံလောက်တာတပိုင်းပေါ့လေတရားရင်ဆိုင်နေရစေဒီចောင်းသားတွေမှာတော့ကျန်းမာရေးဆောင်ရှောက်မှုကပိုပြီးလုံနေတယ်လို့ဒီမိသားစုဝင်တွေကတောင်းဆိုနေတယ်ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ပထမဆုံးဦးမင်းလွင်ရဲ့အမြင်လေးကိုသိပြရစေ
ဟုတ်ကဲ့ပါအခုလက်ပန်းကျေးဇူးနဲ့ပတ်သက်ပြီးတော့ဖန်စီခံတဲ့သူတွေကိုတရားစွဲဆိုထားတဲ့အမှုပေါင်းတော်တော်များများရှိပါတယ်။ကိုအောင်မိုင်းဆန်းပါ68ကိုအမှုရှိတယ်။အမှုလေခွဲပြီးတော့စွဲထားတဲ့ဥစ္စာတွေလည်းရှိပါတယ်။အဲ့တော့ပြစ်မှုကျူးလွန်ခြင်းခံရတဲ့သူလို့စွပ်စွဲခံရတဲ့အဆင့်မှာပဲရှိသေးတဲ့အချိန်မှာဒီလိုဖန်စီထိန်းသိမ်းထားတဲ့လူတွေကိုထိုက်တင်တဲ့ကျမရေးဆောင်ရှောက်မှုအစိုးရအနေနဲ့လောကတည်းကစီမံဆောင်ရွက်ပေးတဲ့ ਨੇ အဲ့ဒီလိုမှစီမံဆောင်ရွက်ပေးဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဖန်စီထိုင်းထိန်းသိမ်းထားတဲ့သူတွေကိုအာမခံနဲ့လှုပ်ပေးပြီးတော့အမှုကိုရင်ဆိုင်ဖြည့်ဆင်းဖို့အတွက်စီမံဆောင်ရွက်ပေးဖို့လိုရတယ်အာမခံပေးလို့မရတဲ့အမှုတမှုပဲ ပုံမှန်တစ်ခုကလွယ်လို့ပေါ့လေကျန်တဲ့ပုံမှန်တွေကအမှန်ပြီးလို့ရတယ်ဆိုတာတွေကိုကျွန်တော်ကြားသိရတယ်သို့တော်လည်းပဲတရားရုံးအနေနဲ့တကယ်တမ်းနေတိုင်းမကောင်းတဲ့သူဆေးအောင်တယောက်ကုသနေရတဲ့သူတွေကိုတောင်မှအမှန်ကမပြီးပဲထားတဲ့ကိစ္စရကကျွန်တော်တို့လူခွင့်ရေးကိုအလွန်အမင်းချိုးဖောက်ရောက်ကြတဲ့အပြင်ဒီဆွဆွဲခံရတဲ့အစ်မအဲလူတွေကအဖြစ်ပေးတယ်လို့မျိုးခံစားနေရတယ်လို့ဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါဒီတရားရင်ဆိုင်နေရာဆင်းမှာကျန်းမာရေးတွေအထူးလိုအပ်နေတာတွေကိုဒီအစိုးရကကောင်းကောင်းကြည့်ရှုမပေးနိုင်တဲ့အနေနောက်ဆက်တွဲပေါ့နော်ဘာတွေများဖြစ်လာနိုင်လဲဆရာဦးတင်ဆွေနည်းနည်းလေးပြောပြပေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အကျဉ်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအကျဉ်းသားတွေကိုစောင့်ရှောက်ဖို့တာဝန်ကြတဲ့ဟိုကျန်းမာရေးစောင့်ရှောက်မှုပေးတဲ့ဆရာဝန်တွေနဲ့အရင်တော့တောင်းဝင်ရှုပြီးတော့ကြာမှာကျွန်တော်တို့အပြန်လာလွန်ဆွဲနေရတာကတော့ဟိုရှိတယ်ခင်ဗျာဒါကတော့ဟိုကျွန်တော်တို့နိုင်ငံမဟုတ်ဘူးတိုင်းပြည်တိုင်းရှိနိုင်တယ်ဒီပေါ်မှာအဆုံးသတ်နိုင်တဲ့ညံ့ပွားမှုတွေလည်းရှိနေတယ်ခင်ဗျာနောက်တစ်ခုကဒီတရားစီရင်စနစ်နဲ့ကျွန်တော်တို့ဆရာဝန်တွေဘက်ကတမားကျင့်ဝတ်ချမှာအင်တာမဆိုးတဲ့ဝီယိုရီတွေကဖြစ်နေတယ်ခင်ဗျာကျွန်တော်တို့ကတော့စစ်ပညာဘက်ကပဲကြည့်ပြီးတော့ပညာပိုင်းဆိုင်ရာကျင့်ဝတ်ကိုကျွန်တော်တို့လိုက်နာကြရတယ်ခင်ဗျာဒါကကျွန်တော်တို့ဒါမွေးရပါကျွန်တော်တို့ဟိုဒါပြိညင်းအကျုံဖြစ်တယ်လူနာကိုကြည့်ပြီးဆုံးဖြတ်ချက်ချတဲ့အခါမှာကျွန်တော်ဆရာဝန်တွေပုံမှာ PR တွေဆွဲအားတွေမရှိဘူးအဲ့ဒါတွေကိုပမာမထားပဲနဲ့ဟလာတနာစိတ်နဲ့စန္ဒစိတ်တနည်းအားဖြင့် PR ဆွဲအားတွေကိုဒိတ်ချိတ်ပြီးတော့ဆုံးဖြတ်မှသာနေကျွန်တော်တို့ဆုံးဖြတ်ချက်တွေကလည်းမှန်တယ်ခင်ဗျအဲ့တော့ဒါကယောဂအမိတက်ရုံပဲရှိသေးတယ်ဆိုတော့ဒီကနေ့ပမာနိုင်ငံမှာခုကဟိုခုဆွေးနွေးကြတဲ့အကြောင်းကဒီပါဝင်ပေါ်လေတခြားနိုင်ငံရေးကျင်းသားတွေရောနောက်တမန်ဟိုတခြားရဲ့သုံးမှုပြမှုအတရားမှမှုပြမှုဟိုကျင်းသားတွေရောအတွက်ကတော့ဒီထောင်ထဲနဲ့အကျဉ်းစခန်းတွေမှာကျမရေးဆောက်ရှောက်မှုကတော့တကယ်ကိုစူးစူးဝါးဝါးဖြစ်နေတာကတော့ကျွန်တော်ဟိုမေးစရာမလိုအောင်ဟလာသုတေသနလုပ်စရာမလိုအောင်ဆိုးနေကြတယ်ခင်ဗျအဲ့တော့ဒီဟာတွေအပေါ်မှာဟိုပြည်ပြည်ပြောင်းလဲလုပ်တဲ့အခါမှာကျွန်တော်တို့ဒါတွေကလည်းဟိုအကြီးအကျယ်ကိုပြောင်းဖို့လိုတယ်ဟိုကျမကြီးဆိုတာကလည်းလာလေနှစ်တည်းမပြောနဲ့နေနဲ့နိုင်တောင်းစောင့်လို့မရတဲ့အရေးပေါ်ချိန်နေလည်းရှိတော့ပါဒါကတကယ်ကိုလားအင်္ဂလိပ်စလုံးတော့ပြင် emergency ပေါ့လေပြုပြင်ပြောင်းလဲဖို့လိုတဲ့ချိန်နေတရားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဒီဒိုင်းရိုက်လင်လိုင်းဆွေးနွေးခန်းကိုဟိုစာနဲ့ပေးပို့ထားတဲ့သူတယောက်ကအစာကိုဟိုဖတ်ပြပါစီဟိုဥက္ကလထွန်းတကုံမျိုးတက်ကပါမြို့သားပညာရေးဥပဒေကိုတဲ့လက်နက်မပါဘဲနဲ့ငင်းချမ်းစွာကန့်ကွက်ဆန္ဒပြတဲ့အကြောင်းသားလေးတွေနဲ့ဝင်းရံပြည်သူတွေကိုပေါ့နော်လက်ပန်းမှာအကျန်းဖက်ဖြိုခွဲပြီးတော့ဒီတရားစွဲဆိုတာခံရရစင်မှာကျမ်းမာရေးဆောင်ဆောင်မှုနဲ့ပတ်သက်ပြီးနားလေတာနှစ်ခုတော့သူနှစ်ပိုင်းခွဲပြောမယ်ပေါ့နော်ပထမကဓမ္မရာအလျောက်ဖြစ်စေပြစ်မှုမြောက်တဲ့ပြုလုပ်မှုကြောင့်ဖြစ်စေပေါ်ပေါက်တဲ့ဒီကျမ်းမာရေးချွေးရမှုတွေပေါ့နော်အပြည့်အဝနဲ့အလုံလောက်ခန်းစား권ရှိပါတယ်တဲ့ဒီလူတွေဟာဒါကြောင့်မပြတ်မကွက်ဆောင်ရွက်ပေးရမှာပါတဲ့။နောက်သူတို့အားလုံးဟာဆိုလို့ရှိရင်စီရင်ပိုင်권ရှိတဲ့တရားရုံးကနေအပြစ်ရှိချောင်းဆုံးဖြတ်ထားတာမရှိသေးတဲ့အတွက်ပေါ့နော်။ဥပဒေရအပြစ်ကင်းစင်သူတွေဖြစ်လို့ပါတဲ့။နောက်တစ်ချက်ကတော့ဒီဝင်းရံပြည်သူနှစ်ဦးပေါ့နော်။ရန်ကုန်အထုကုစေယုံကြီးမှာအတွင်းလူနာဖြစ်နေတက်ရောက်ပြီးတော့ခွဲစိတ်ကုသမှုခံနေရတာဒါပေါ့နော်။ရာဇဝတ်ပြစ်မှုဖြစ်တဲ့အပြင်းထန်နာကျင်စေမှုကျူးလွန်ခံရသူတွေဖြစ်တယ်ဆိုတာဥပဒေရထင်ရှားပါတယ်။ဒီလိုမျိုးအပြင်းထန်နာကျင်စေမှုတို့တဲ့အမိမသိရဲသားကတော့၎င်းဆွမ်းရှံလူရန်ကားကတော့၎င်းကျူးလွန်သည့်ဖြစ်စေဒီရာသွေးမှုမြောက်တဲ့အတွက်တဲ့အမိန်ပေးစေခိုင်းသူရဲမှုအစားပြည်ထဲဝင်ကြီးတိနော်တူကြီးနဲ့ပြစ်ဒဏ်ချခိုက်တယ်ပေါ့နော်ဘလားဘသူဘဲဝါခွဲခြားထားတာမရှိလို့ပါပေါ့နော်ဆိုတော့သူတင်ပြတဲ့အထက်မှာပေါ့နော်ဒီပထမချက်ဖြစ်တဲ့ဒီစီရင်ပိုင်권ရှိတဲ့တရားရုံးကနေပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ထားတာမရှိသေးတဲ့အတွက်ဥပဒေရအပြစ်ကင်းစင်သူဆိုတော့အဲ့ဒီအကြောင်းလေးပေါ့နော်ဆိုတော့အခုဆွေးနွေးတဲ့အကြောင်းအရာလည်းဒီအကြောင်းပါပဲဒီအခွင့်အရေးနဲ့ပတ်သက်ပြီးကျန်းမာရေးအခွင့်အရေးနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတကာမှာရောဒီလိုမျိုးဒီတရားရင်ဆိုင်ရာဆဲလူတွေနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ကြလဲပေါ့နော်ဒီအာရှလူခွင့်ကွန်ဖရင့်အရှိနေကြီးပေါ့နော်ဦးမင်းလည်းပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုဖန်စီထိန်သိမ်းခံထားရတဲ့အချိန်မှာအစိုးရအနေနဲ့အကျဉ်းသားတွေရဲ့ကျန်းမာရေးစစ်ဆေးမှုကိုပုံမှန်အမြဲတမ်းဆက်စပ်ပြီးနေရပါတယ်ဒါကကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအကျဉ်းထောင်လက်ဆွဲမှာလည်းပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေရှိပါတယ်အကျဉ်းသားကိုချုံနှောင်ထားစဉ်အတွင်းမှာကျန်းမာရေးဆောင်ရှားမှုအနေနဲ့ဆရာဝန်ကအရေးကြီးနေကြီးလို့ ဆိုင်တော်အမှုတွေစစ်ဆေးမှုတွေပြုလုပ်ရမယ်လို့ပါပါတယ်။နောက်ပြီးတော့တခါစိုးရင်ရတဲ့လူနာတွေနဲ့ပတ်သက်လို့လည်း24နာရီအတွင်းစောင့်ကြည့်တဲ့နေစဉ်စောင့်ကြည့်တဲ့လူနာအပြင်ဆိုင်ဝင်ပို့ကုသဖို့လိုတဲ့လူနာစသဖြင့်ကွဲခြားပြီးတော့တရားရုံးရဲ့ခွင့်ပြုချက်နဲ့အညီအမြင်များလှုပ်ဆောင်ပေးရမယ်လို့ကျွန်တော်တို့အကျဉ်းဆောင်လက်ဆွဲဥပဒေထဲမှာပါပါတယ်။သို့တော်လည်းပဲကျွန်တော်တို့ဒီမှာလက်ရှိဖြစ်နေတဲ့ကိစ္စမှာကအဲ့ဒီလိုမဟုတ်ဘူး။တရားရုံးကိုတင်ပို့တဲ့အခါလေတရားရုံးကတည်တည်ကြကြထေုံထွက်ကုသခွင့်ကိုမပေးနိုင်ဘူး။အဲ့တော့ခံစားနေရတဲ့အတင်းသားတယောက်ကဒီတရားရုံးထွက်လာရင်းနဲ့ဖြစ်တဲ့အချိန်ရောက်တော့မှပဲဆေးရုံကိုတည်ရတဲ့အချိန်မျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကိုတင်ဝင်းတို့ကိုခင်လိုင်းတို့ရဲ့ဥပမာတွေကအချိန်ချင်းဆက်စားပြနေတာဖြစ်တယ်။အချင်းထောင်အတွင်းမှာနောက်ပြီးတော့ကျမိုင်းစောင့်ရှောက်မှုဆိုတဲ့နေရာမှာအရေးကြီးဆုံးကတောက်တုံးကြီးပါပဲ။
ဟုတ်ကဲ့ပါ
ကျွန်တော်လေဗရာအချင်းထောင်တွင်းမှာအဓိကအရင်ဆိုင်ကြုံတွေ့နေရတော့အဝီစီတွင်းကြီးဖြစ်တဲ့အတွက်တန်တက်များတယ်ဒါကြောင့်တောက်သုံးရတဲ့အချင်းသားတွေအားလုံးကဒီဘိုင်းအောင်တဲ့ဝေဒနာမူဝေတဲ့ဝေဒနာယာနာစတဲ့ဥစ္စာတွေကိုတောက်သုံးရကြောင်ခံစားနေရတယ်ဆိုတာကျွန်တော်သိရပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့တောက်တာရှင်တွေကကိုဇော်ရန်လည်းဝင်ရောက်ဆွေးနွေးကြတယ်လို့ပြောပါတယ်ကိုဇော်ရန်ကြားပါလားရှင်
ကြားပါပါခင်ဗျ
ဟုတ်ကဲ့ကိုစံအခုခုနဥမင်းလုံပြောသွားတယ်ပေါ့နော်ဒီចောင်းသားတွေဟိုတဲ့အဓိကတော့ဒီအဝေစီဒရင်ခါရေပြတနာလို့ပြောပါတယ်ဒါကိုစော်ရန်ကိုရိုင်ဟိုတရားရုံးထုတ်တိုင်းသွားတွေ့နေတယ်ဆိုတော့လေသူတို့ကျမ်းမာရေးဒီအရေးပေါ်ဆောင်ရှောက်မှုဘာတွေလို့လဲနည်းနည်းပြောပြပေးပါကိုစံ
ဟုတ်ကဲ့ခင်ဗျဒီကျွန်တော်တို့အခုဆိုလို့ရှိရင်3လကျော်သွားပြီပေါ့နော်ဆက်စားဦးကျွန်တော်တို့သူတို့စပြီးတော့ထောင်ထဲရောက်သွားတဲ့အချိန်မှာသူတို့ပါဆိုရေးတွေမကောင်းပြောပါတယ်သောသာပြောလို့ပြီး90ကျော်ကျော်လောက်ကတူထားတဲ့ရေဆိုတန်တက်တင်များပြီးတော့သူတို့ရားရံကြပါတယ်။တောက်တော့ရင်အဆင်မပြေတဲ့တခါကိုကျွန်တော်တို့ကအဆင်ပြေဖို့အတွက်ကိုကျွန်တော်တို့ကထောင်အာဏာပိုင်တွေကိုလည်းကျွန်တော်တို့ကိုယ်တိုင်ပြောပါတယ်။နောက်တစ်ခါကျွန်တော်တို့အပြင်ဘက်ကနေပြီးတော့ NNER ကိုလည်းပြောပါတယ်။ကျွန်တော်တို့မီဒီယာတွေကိုလည်းပြောပါတယ်။ဒါတကယ်လိုအပ်ချက်ရှိနေပါတော့။နောက်တစ်ခုကအခုတတော်ဖြစ်လာတာဖန်စီအချမ်းဖက်ရိုက်နေစဉ်အခါကအိစရီပါ။အဲ့မှာသူတို့ဒါတန်ကျက်တင်နေပေါ့နော်အကျန်းဖက်ရိုင်းနေလိုက်တဲ့အတွက်သူတို့ဒီအတွင်းကြီးရောဂါကြီးဖြစ်လာပါတယ်အဲ့ဒါဒီနှစ်ရက်နှစ်ရက်ရုံးချိန်မှာဆိုလို့ရှိရင်ကိုတင်ဝင်းပေါ့နော်ကိုတင်ဝင်းကရုံးထုတ်မှာပြစ်ပြီးတော့မူးလဲကြပါပါတယ်အဲ့ဒါဒါရီဆေးဝါးနေပြီးတော့မနိုင်တဲ့အတွက်ကျွန်တော်တို့ရန်ကုန်ကရန်ကုန်ကိုကျွန်တော်တို့ကိုယ်တိုင်မသေးဘူးတော့အရေးပေါ်ကနေတဆင့်ကူတာတဲ့ခါမှာစစ်ဆေးတွေ့ရှိကြရဗာဒီသွားတွေ့ရလဲဆိုတဲ့ခါကြတော့အဲ့မှာကျွန်တော်တို့ဒီနတ်ကြောမာကြီးတစ်ခုအလုံးနတ်ကြောမာကြီးတစ်ခုကျွန်တော်တို့ဒီလေဝင်ရိုက်ခံရတဲ့အတွက်အဲဒါကိုတင်ဝင်းကိုတိုင်ပြောရတယ်ရင်ဘတ်ကိုလည်းသူ9ချက်လောက်ဆောင့်ခံခံရတဲ့အတွက်အဲ့ဒါအတန်ချက်ကြောင့်ရင်ဘတ်တစ်ခုလုံးလည်းနားနေတယ်ချစ်သေးပြည့်ရှိချက်ကတော့အဲ့ဒီလေချောင်းကဒီကွင်းနေကြတဲ့မှာပေါ့နော်ဒီကျွန်တော်နတ်ကြောကြီးတစ်ခုလုံးညှက်သွားတဲ့အတွက်အဲ့ဒါကိုကျွန်တော်တို့ပြန်လို့ရတယ်နောက်ဒီတုံးလေးပေါ့ပြုတ်သွားတဲ့အတွက်အဲ့ဒါကိုကျွန်တော်တို့တင်မဆုံရိုးကအရိုးတစ်ခုနဲ့အစားထိုးပြီးတော့ကုသရတယ်အဲ့တော့အဲ့ဒါမျိုးကြီးဖြစ်လာတယ်နောက်တစ်ခါ76ရက်နေ့မှာတခါကိုခင်လိုက်ဆက်ပြီးတော့ဖြစ်တယ်အဲ့ဒါကြောင့်အားလုံးကလည်းဆိုးနေတာလေဒီလိုအတွင်းကြီးတရားဒီအပါဝင်ပေါ့နော
်
တခြားကျွန်တော်တို့ကောင်းမှုဓာတ်တွေကွန်မင်းသစ်သစ်ဆိုအန်လို့ပြင်သွေးစာလေးတွေပါလာပြီဒီလိုတွေဖြစ်လာတဲ့မိဘတွေလည်းဆိုးနေတယ်အားလုံးလည်းဆိုးနေတာကြတယ
်
ကျွန်တော်တို့အနေနဲ့ကဒါကိုမဖြစ်စေချင်ပါဘူးတို့ကနိုင်ငံသားတွေဖြစ်တယ
်အ
ကြောင်းသားတွေလည်းဖြစ်တယ
်နောက်ပြန်
ကြားခံရတယ်မဟုတ်တဲ့တဲ့ဒါတွေကိုနိုင်ငံတော်ကဒါတာဝန်ယူပြီးတော့လုပ်ကိုလုပ်ရမယ်ဆိုတဲ့ကျွန်တော်တို့အတိအသိထားပါတယ်
ဒါကြောင့်ကျွန်တော်ဟုတ်ကဲ့ပါရှင်။ဟုတ်ကဲ့ဟိုကကိုစရန်ဟိုပြောသွားတဲ့ဆော့ဆော့ပါပေါ့နော်။ဟိုရင်ကိုတင်ဝင်းဒီအာယုံကျော်ထိခဲ့လို့ခွဲစိတ်ကူတဆေးုံတင်ထားတဲ့သူပေါ့နော်။သူ့ရဲ့ညီကိုနေစော်လင်းသူကလည်းဟိုဒီဒရိုက်လေးလိုင်းဆွေးနွေးပွဲထဲမှာပေါ့နော်။သူ့ရဲ့အခြေအနေကိုပြောပြချင်တယ်လို့ပြောပါတယ်။ကိုနေစော်လင်းရောက်ပါပြီလားမသိဘူး။ဟယ်လို
။ဟုတ်ကဲ့ရောက်ပါပြီ။
ဟုတ်ကဲ့။ဒီချနာပြအကျံဖက်ဖြုတ်ခွန်းခံလို့ဒီထိခိုက်တံရတဲ့သူပေါ့နော်ဒီမိသားစုဝင်နေနဲ့ဟိုပြောပါအောင
်ကိုကြီးကဟိုနေလေကြောင်းကိုခွဲလိုက်ရတာပေါ့နော်လေရနေ့မှာကျွန်တော်တို့ထောင်ဝင်သားတွေ့တဲ့အချိန်မှာအချုပ်ယုံထုတ်တဲ့အချိန်မှာတွေ့တာပေါ့တွေ့တော့ကျွန်တော်တို့လည်းတွေ့တဲ့အချိန်မှာကိုကြီးကသတိလွတ်သွားတယ်တက်ယူပြပြီးတော့သတိလွတ်သွားတဲ့ဆောင်မှာကျွန်တော်တို့ကဒီတာဝတီဈေးကိုချက်ချင်းတင်တယ်တင်တဲ့အချိန်မှာတာဝတီဈေးကလည်းမနိုင်အော်လေသူရောအချင်းမျိုးအာမန်လေးကျွန်တော်တို့တီတီကြကြမသိဘူးမသိရတော့ဘူးရကုန်ပြည်သူစေတုံးကြီးကျွန်တော်တို့နေ့ရက်နေ့ပဲညာလေးကကျွန်တော်တို့ဘယ်လိုပြောလဲညနေမိုးထုတ်လောက်ရောက်တယ်ရောက်တဲ့အချိန်မှာကျွန်တော်တို့ကိုဓမ္မန်ကြီးရိုက်တယ်အဲ့လိုကတော့အနာဆောင်လေးရိုက်တယ်အီစီကြီးလေးရိုက်တယ်အကုန်ရိုက်တယ်အ alam tu apa aja leh tu, atau siul aja kaya main uri leh, aw leh, alu leh tu apa jual leh, atau siul leh mawu leh, atau siul leh yang jadi tu jual leh tu. Tungguan ni, dia ni leh jauh, ama ini tu dia jauh jauh ni, kama tu ye di nau jauh jauh dia.
ตะบูนาบ่เนาะตะบูนาจ้อเลยอ่ะบาเจ้เลยคือเนี่ยนี่แหละรู้เสียหวยนี่แหละเปล่าเลยอ่ะโอเคโดยเฉพาะดูควยเสียยามเลยควยเสียยามเลยคือเดี๋ยวเราเอาเราเนี่ยอายุเยอะอายุเยอะเลยโอเคควยเสียจ้าอ๋อนี่เยอะโอเคที่อเวทเนี่ยตะกะโดจ้องตากูตั้งสวยปอนเนาะที่พั้นพี่รอเสียเอาจ้ามาตู้อภิยะทาวันสาตั้วตุ่ยได้เฉยมาปอนเนาะตุตาก็เลยที่เมียนลงมาที่ไก่ตันยะเนี่ยจ้องอะคู่โลเปล่าเลยน้าท่องจีบ่าวชิ
จันโอเร่แค่เดียวเลยอย่างวันนี้วันนี้ว่าจันโอเร่วันนี้มาตัวยี่สิบอ่ะสั่งทานเดียวว่าควายเลยไอ้ควายควายก็จันโอเร่ยี่สิบกิโลเย็นนี่เราจันโอเร่ยี่สิบอะไรบ่เนาะไอ้เป็นยี่โลอ่ะยี่อะไรยี่เราจันโอเร่ยี่สิบตามยี่สิบกิโลเลยมันจะได้กูละบ่ยี่เลยที่ได้กี่เนาะตัวโอ้เก้าเนี่ยลูกเทียนละบ่เลยยี่เนี่ยลูกไปเอาเมียเลยใช่ทำไมเก้าเนี่ยยี่โลไปเจ็ดกี่เลยกูเขาต้องการเมียเอาอีกคุณมาไปอยู่ที่ไหนตัวโอ้จันโอเร่ตี ပြင်မှာသူလုတ်ကျင်တာဟာဟိုဒီမျက်စိကောင်းတော့ကျွန်တော်ကုကျင်တာပေါ့
ဒီအပြည့်တက်ကတော့အဝေးတင်ကြောင်းတာပေါ့နော်ကိုတန်းဆွေရဲ့အဖခင်ပါအခုလည်းအချိန်ကြီးအဆိုးနေတယ်လို့သူမိသားစုတွေကလည်းပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်နောက်ဆက်တွဲဒဏ်ရာရရပြီးတော့အခု3လလောက်ကြာတဲ့အထိဝေဒနာတွေကိုခံစားနေရတယ်ဒါနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဟာရုံးချင်းထုတ်တုံးကတရားရုံးမှာဒီရဲမှုကသူကဟိုစစ်ချက်ပေးပါတယ်သူတို့ကရွေုံမဲရွေလာပါပေါ့နော်ဆိုတော့ဒီလိုမျိုးခံစားနေရတာပေါ့နော်ဟိုဒံအတွင်းကြည်တဲ့ဒံနေပေါ့နော်ဒါရင်းနဲ့ပတ်သက်ပြီးတော့ဆရာဦးတင်ဆွေပြောပြပေးပါဦးဟိုနော်ဘာနောက်ဆက်တွဲဘာတွေဖြစ်နိုင်လဲဘာတွေလုပ်တင်လဲဆိုတာလေလေ
ဟုတ်ပြီခင်ဗျအခုဟိုတော်တဲ့ရှင်တွေကဒီကာယကံရှင်တွေ၃လုံးကြောသွားတာဟာဟိုတကယ်ဟိုကျမရေပကစိတ်ညာပကတိအမှန်တွေပဲခင်ဗျဟိုတန်းစီချရေတို့ပြောတဲ့အတိုင်းပဲကျွန်တော်တို့ယောဂပိတာဖြစ်တယ်ကဖြစ်တယ်ခင်ဗျဟိုရဇသတိပုံမှန်ရ323 324 325 326ဆိုတော့ပုံမှန်၄ခုကကျွန်တော်တို့ကုကင်းစိတ်ပညာမှာဘလုံးမလို့သင်ရတယ်အဲ့လားဟိုပေါ့လိုဝါလေးနဲ့သွားရိုက်တာတော့323ကမြောက်သွားပြီခင်ဗျအဲ့မှာဟိုလက်နဲ့ပေါ်မူတည်ပြီး324နဲ့နောက်က326ဖြစ်တယ်တန်ရပေါ်မူတည်ပြီး325ဖြစ်တယ်ခင်ဗျအခုဟိုခံရတဲ့ကြောင်းသားဒီမှာတန်ရတွေကကြီးကျယ်တယ်လို့ကျွန်တော်တို့ပြောလို့ရမယ်တနည်းပြန် grievous ဟာကိုခေါ်တာပေါ့လေမျိုးလုံးထီရင်ကိုအဲ့ဒါကမျိုးလုံးတစ်ဖက်ကိုထီရင်ဘွားတစ်ချောင်းထီရင်နားတစ်ဖက်ထီရင်ဒါဖြစ်သွားပြီခင်ဗျအဲ့ဖြစ်သေးတယ်လို့ကြီးကြီးတယ်လို့ဖြစ်တယ်အဲ့တော့ခုနပြောတဲ့ဟိုကျောင်းသားတွေကျောင်းလူတွေမှာဒီတန်ဟာတွေကြီးကျယ်ပေါ့လေတခြားနိုင်ငံရေးကျင်းသားတွေနဲ့အတူတခြားကျင်းသားတွေနဲ့အတူခံစားနေရတဲ့အဲဝေဒနာတန်ဟာတွေဖြစ်တော့အာကျွန်တော်ထင်တယ်ဒီစနစ်ကြီးဒါအများကြီးကိုကြောင်လဲစရာတွေရှိနေတယ်ဒါပေမဲ့ဒီစစ်သွားတဲ့တက်ကလေးကဖြစ်နေတဲ့ထောင်တွင်းအထူးသဖြင့်ငွေကြေးနာတွေမှာကျင်းသားမဖြစ်ခင်ရောကျင်းသားဖြစ်တော့ရောဒီကျမရဲ့နဲ့ပတ်သက်လို့ကတော့အကြီးအကျယ်ကိုဟိုစိုးစိုးဝါးဝါးဖြစ်နေတော့ဒါကိုတော့မပြင်းလို့မရတော့ဘူးလို့ကျွန်တော်ကျမရဲ့ဆံဝန်ချုပ်ကပြောလို့ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဝင်ရောက်ဆွေးနွေးပေးတဲ့ဥမြင့်ဝင်ဦးဒေါက်တာတင့်ဆွေနဲ့ကိုဇော်ရန်တို့ဒီကိုနေစော်လင်းတို့အားလုံးကိုကျေးဇူးတင်ပါတယ
်။အင်္ဂါညတဲ့လီလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA American အတန်းရဲ့ဘူရူးနေမနေ့ဖက်အစီအစဉ်တွေကိုအတန်းလွှင့်နေပါတယ် VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက barmis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကိုယ်ပွေရဘာသာရေးကြလူနည်းစုတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကမ္ဘာလုံးဆိုင်ရာလှုပ်ဆောင်မှုပိုတိုးတက်လာရေးအရေးတကြီးလိုအပ်နေပါတယ်။နေရာများပြားမှာခရီးယန်၊ဂျူး၊ရှီးယား၊ဆွန်နီ၊ယဇီဒီ၊အာမဒီနဲ့ဘာဟာအီဘာသာကိုယ်ပွေသူတွေပါဝင်ဘာသာရေးလူနည်းစုတွေဟာခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းဒီဖြစ်ရပ်တွေအတွက်အစိုးရတွေကိုကြီးအပြစ်တင်လို့မရပါဘူး။ဘာသာရေးဆိုင်ရာလူမှုအဝန်ဝိုင်းတွေကိုအစိုးရမဟုတ်တဲ့အဖွဲ့တွေကတိုက်ခိုက်မှုပါလေအရေးကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့အစ္စလာမစ်ပူးပေါင်းဆောင်ရည်အဖွဲ့ OIC ဆိုင်ရာအမေရိကန်ယာယီတန်တမန်အာဆလန်ဆူလီမန်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလမှာ လိဗျားနယ်ကင်ညာကခရီးယန်ဘာသာဝင်တွေကိုအကြမ်းဖက်အဖွဲ့တွေကတပ်ပစ်ခဲ့တဲ့အပေါ်မိမိတို့ထိတ်လန့်တုန်လှုပ်ခဲ့ရတယ်လို့မစ္စတာဆူလေမန်ကပြောပါတယ်။ဘာသာရေးအရချုပ်ချယ်မှုခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုများတိုက်ဖျက်ရေးဆန်ရာကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်အမှတ်16မြင်းဆောင်18ကိုအာဘီအကောင့်ထဲပေါ်ရေးအစ္စတန်ဘူလုပ်ငန်းစဉ်၅ကြိမ်မြောက်အစည်းအဝေးမှာမစ္စတာဆူလေမန်ကအဲ့ဒီလိုပြောခဲ့တာပါ။ဆုံးဖြတ်ချက်အမှတ်16မြင်းဆောင်18ဟာဒီအကြမ်းဖက်မှုကိုတိုက်ဖျက်ရေးမှာအရေးကြီးတဲ့နည်းလမ်းဖြစ်ပြီးအစိုးရတွေအနေနဲ့အပြည့်အဝအကောင့်ထဲပေါ်တင်ပါတယ်။ဘာသာရေးရချုပ်ချယ်တာကိုတိုက်ဖျက်ရေးနဲ့ကြော်လွှားနိုင်ရေးအတွက်အခြေခံအုတ်မြစ်နဲ့လမ်းညွှန်မူဝါဒတွေဖြစ်ပေါ်စေမယ့်တူညီတဲ့စံတန်ဘိုးတွေနဲ့ကတိကဝတ်တွေကိုဒီဆုံးဖြတ်ချက်မှာရှင်းရှင်းလင်းလင်းသတ်မှတ်ဖော်ပြထားပါတယ်။ငြိမ်းချမ်းစွာသဘောထားထုတ်ဖော်တာကိုအကြမ်းဖက်တဲ့နည်းလမ်းနဲ့တုံ့ပြန်တာမှာဘယ်လိုအကြောင်းပြချက်မျိုးမှမရှိဘူးဆိုတာဒီဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဘာသာရေးလူလက်ခွင့်နဲ့ဗဟုဝါဒကိုအားပေးဖို့ကိုးကွယ်ဝတ်ပြုတဲ့နေရာတွေကိုကာကွယ်ဖို့ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်တဲ့ဥပဒေတွေအသက်ဝင်အောင်လုပ်ဖို့ဘာသာရေးဆိုင်ရာလူမှုဝန်ဝန်းတွေနဲ့ထိတွေ့ဆက်ဆံဖို့နဲ့ပဋိပက္ခဖြစ်ရှင်းတာကိုအားပေးလှုံ့ဆော်ဖို့အဲ့ဒီဆုံးဖြတ်ချက်ထဲမှာအစိုးရတွေကိုနှိုးဆော်ထားပါတယ်ဘာသာရေးရာထုတ်ချက်တာကိုကန့်ကွက်ပြောဆိုပြီးအဲ့ဒီစိန်ခေါ်မှုတွေကိုဖြစ်ရှင်းဖို့ရာပူးပေါင်းလှုံ့ဆော်တဲ့ကွန်ရက်တွေဖွဲ့စည်းဖို့လဲအစိုးရနဲ့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကိုအားပေးတိုက်တွန်းထားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကိုယ့်ရဲ့အခြေခံစံတန်ဘိုးတွေကိုထပ်လောင်းအတည်ပြုရမှာဖြစ်ပြီးဘာသာရေးနဲ့ဒိုင်းနာလူမျိုးလူနည်းစုတွေရဲ့နိုင်ငံရေးနဲ့လူမှုအခွင့်အရေးတွေအားကောင်းအောင်လုပ်ရပါမယ်။လူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရေးလူလက်ခွင့်တို့ဟာအစိုးရအားလုံးကအားပေးမြင့်တင်ပြီးအကောင်အထည်ပေါ်လှုပ်ဆောင်ရမယ်အခြေခံလူအခွင့်အရေးတွေပဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ VOA အစီအစဉ်ဒီအလုံးကိုအင်တာနက်ဆက်မြင့်မှာမှာလည်းဖတ်လို့နားထောင်လို့ရပါတယ်။ VOA ရဲ့ website လိပ်စာက www.voanews.com ဖြစ်ပါတယ်။ဝေဖန်အကြံပေးစာတွေနဲ့အီးမေးလ်နဲ့ပေးပို့လူတွေက VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပြီးတော့ VOA ကိုစာတိုက်ကနေတဆင့်စာရေးသားဆက်သွယ်လို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့စာတိုက်လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ဘဟုစာတိုက်ကြီးကာနာလန်ရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာဘရူနီမင်းဖက်အစီအစဉ်ဒီမှာကြင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗ
ျအမေရိကန်နဲ့တရုတ်နဲ့နိုင်ငံစလုံးကဆွေးနွေးမှုရှိတဲ့ကိစ္စရပ်တွေကိုအောင်မြင်စွာဖြေရှင်းဆောင်ရွက်မှုအပေါ်ကမ္ဘာကြီးကအကူအထားပြုနေကြောင်းပြောကြားပြီးချုပ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲကိုအမေရိကန်ဒုတိယမတော်ဂျိုးဘိုင်ဒန်ကဖွင့်လှစ်ပေးလိုက်ပါတယ်ဆွေးနွေးပွဲအတွင်းပြဿနာတွေအားလုံးကိုတထိုင်နဲ့ဖြေရှင်းလို့ရနိုင်မှာမဟုတ်ပေမဲ့ပြဿနာတွေပြည်လဲရေးကိုဥတီပြီးလှုပ်ဆောင်သွားကြဖို့လိုအပ်ကြောင်းအမေရိကန်နဲ့တရုတ်နိုင်ငံအကြားကွဲပြားမှုတွေကိုပုံမှန်လင်းလင်းပဲဒုသမရဂျိုးဘိုင်ဒန်ကပြောသွားပါတယ်တချို့ကိစ္စရာဒီမှာနိုင်ငံအကြားသဘောတူညီချက်မရနိုင်ပဲဖြစ်နေတယ်လို့ကပစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံအကြားကအရာရာမှာသဘောတူညီမှုမရှိဘူးဆိုတာကိုတရုတ်ဒုသမရဝန်ယန်းကလည်းဝန်ခံပြောကြားသွားပါတယ်နေတိုမဟာမိတ်နိုင်ငံတွေပေါ်ရုရှားနိုင်ငံအနေနဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်မှုတွေကနေကာကွယ်နိုင်မှုအတွက် Baltic နိုင်ငံတွေအပါအဝင်ဥရောပတိုက်အတွင်းကနိုင်ငံပေါင်း6နိုင်ငံမှာတင်ကားအစီး250နဲ့တခြားစစ်လက်နက်ကြီးတွေကိုအမေရိကန်ပြည်ထောင်စုကကြိုတင်ချထားတော့မှာဖြစ်ပါတယ်။အဲ့လိုနဲ့တည်းချထားမဲ့အစီအစဉ်ကို Baltic နိုင်ငံတွေနဲ့ဥရောပ3နိုင်ငံတို့ကသဘောတူကြပြီးဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter က Estonia နိုင်ငံမြို့တော်မှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားလိုက်တာဖြစ်ပါတယ်။ပြင်းထန်နိုင်ငံအတွင်းတရုတ်စံကျင်စစ်ရတဲ့ကြီးထွားနေတဲ့အချိန်မှာတရုတ်နိုင်ငံကယထာ73စင်းမာယူမဲ့ကိစ္စအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုနဲ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ second 19နဲ့25တို့ကနေထုတ်လွှင့်ပေးမှာပါ။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ second 19နဲ့25တို့ကနေနားထောင်နိုင်ပါတယ်။တောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ဒီလိုရိုးနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မိုးပါပါခင်ဗျာ။
This program has come to you from the Voice of America, Washington.